်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်များကိုတနာရီမိနစ်20ခန့်မြောက်အချိန်ယူပြီးတော့နာယူကြည့်ကြကြအလုံးသွင်းမှတ်သားကြရအောင်ဒီနေ့သာသနာတော်နှစ်2556ခုကောဇာတက္ကီ1384ခုကဆုံလာပြီးကျော်9ရက်2022ခုမေလ14ရက်နေ့ညချမ်းခါကာလမှာမန္တလေးတိုင်းဒေသကြီးကျောက်ဆယ်မြို့တဇူကြီးရဲ့ချွေးပေါ့ပင်ကြောင်းချွေးပါရမီစတဲ့နိုင်ပြည်မှာဆင်းရဲခြင်းပါတဲ့ဓမ္မဒါနဓမ္မပူဇာတရားဝဲတပင်မှာဥရှင်တို့တရားဝဲကုသိုလ်ရှင်များဖြစ်ကြတဲ့ကျောက်ဆယ်မြို့တဇူကြီးရဲ့တကာကြီးဥတ္တာဒကမာကြီးဒေါ်ထွန်းကြီးသမီးမတန်တန်ဝိမတာဇူရောက60မြို့နယ်ရောင်းရွေရွာချွေးဆက်တော်ဖရာခမနိုင်ငံကြောင်းတိဇာနိုင်ငံဓမ္မယုံရှိသက်ချပွဲအထိမ်းမှဖြစ်ဖြစ်စေခြင်းပါလေဓမ္မဒါနဓမ္မပူဇာတရားပွဲသဖြင့်မှာပိတ္တပေါင်းသူတော်အောင်တို့ကိုဦးဇင်းတို့ဒီနေ့ညမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်များကိုဟောကြားဝင်ရပါလေဧတဘောတော်ကောင်းတို့လည်းပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်များကိုနာယူခြင်းကိုခွင့်ရကြတယ်။ဒီတော့ဒီနေ့ညဧတဘောတော်ကောင်းတို့ကိုဝိစိတုဘာတရားဟောပါလေဆိုလို့ရှိရင်အင်္ဂုတ္တရနိကေပင်စကနိဗ္ဗပါဠိတော်မှာလာရှိတယ်။အပိဏသုတ်တံတဲ့။အပိဏဆိုတဲ့ပါဠိစကားအမြဲတမ်းဆိုတဲ့အတိပ္ပယ်ကိုဆောင်းပါလေ။မြတ်စွာဘုရားကမိမတွေပဲဖြစ်ဖြစ်ယောက်ျားတွေပဲဖြစ်ဖြစ်ယဟန်တွေပဲဖြစ်ဖြစ်လူတကာဓမ္မတွေပဲဖြစ်ဖြစ်အမြဲမပြတ်စဉ်းစားဆင်ခြင်ရမယ်အချက်၅ချက်ကိုဒီအဘိနာသုတ္တံမှာမြတ်စွာဘုရားဟောတာလေဒါကြောင့်ဦးဇင်းတို့ဒီသုတ္တံကိုအဘိနာသုတ္တံလို့တန်မာယနာတေမထေရကြီးများကမှတ်တမ်းတင်ခဲ့တာဒီတရားဒေသနာရဲ့အရာကိုတိတိမိမိခံစားခြင်းနဲ့ဆိုလို့ရှိရင်မြတ်စွာဘုရားခိုင်းထားတဲ့အတိုင်းအမြဲမပြတ်စဉ်းစားရမယ်ဆိုတဲ့အချက်ကဒီတရားကိုအရာပေါ်ဖို့အတွက်အကြီးမားဆုံးထောက်ပံ့ပေးမယ့်အချက်ပါပဲ။ဒါကြောင့်မေတ္တာပံ့ပိုးတော်လို့ကိုယ်ရှင်တို့တရားမဟောသေးခင်မှာဥစွာပြောချင်တာကဒီတရားတော်ကနာယုနာယမေတ္တရာဟောပါဘူးနာပြီးတဲ့နောက်မှာအမြဲတမ်းစဉ်းစားဆင်ခြင်ရမယ့်အချက်ဆိုတာကိုသဘောပေါက်ထားဖို့လိုပါလေဟုတ်ရလားပြီးတော့ဒီကနေ့ဟောမယ့်တရားကအင်မတန်ရှုစင်းတဲ့တရားတစ်ခုပါအင်မတန်လည်းပဲကြားဖို့နာဝများတဲ့တရားပါဘာဖြစ်လို့ဦးဇင်းတို့ထပ်ပြီးတော့ဟောရတယ်ဆိုလို့ရှိရင်မြတ်စွာဘုရားဟောထားတယ်အသေးစိတ်ဟောကြားချက်ကိုပိဋကပေါင်းသူတော်ကောင်းတို့ကိုသဘောပေါက်စေခြင်းမှတ်သားစေခြင်းလို့ဒီတရားကိုဦးဇင်းတို့ဟောတာပါများသောအားဖြင့်တော့အကြံဉာဏ်အပေါ်ယံရှက်ပြေးပဲနားလည်ထားကြတယ်ဒီတရားနဲ့ပတ်သက်ပြီးတော့တကယ်တမ်းမြတ်စွာဘုရားကဒီတရားကိုတကယ်ကိုလေးလေးနက်နက်ဟောတာပါအခုပြောမယ့်အချက်၅ချက်ကိုစဉ်းစားဆင်ခြင်ပဲဆိုရင်နောက်ဆုံးကိလေသာအတောကုန်ခံလို့ယဟန္တာတော်ဖြစ်နိုင်လေဆိုပြီးတော့မြတ်စွာဘုရားဟောတာအမြဲတမ်းစိတ်ဝင်စားစရာကောင်းပါလေ။ဒါကြောင့်ဘိသက်ကောင်းသူတော်တို့ကိုဦးဇင်းတို့ထပ်ပြီးတော့ပြောချင်တာကအခုနာရမယ့်တရားသည်နာယုံနာလာနဲ့ပြီးသွားမယ့်တရားမဟုတ်ပါဘူး။တရားရဲ့အရာတော်ကိုခံစားခြင်းလေဆိုလို့ရှိရင်ညွှန်ကြားထားတဲ့အတိုင်းစဉ်းစားရမယ်ရှင်းရရမယ်စေလားစင်နေတဲ့အခါမှာလည်းအပိနအမြဲမပြတ်လို့အဲ့ဒါလိုအမိန့်ရှိထားတဲ့အတိုင်တက်နိုင်ကြများမိမိရဲ့ကောင်းတယ်မှာဒီအချက်၅ချက်ကိုစဉ်းစားမိအောင်ကြိုးစားမှဒီတရားရဲ့အရာတော်ကိုပေးတဲ့ပေါင်းတော်တို့ထီထီမိမိခံစားနိုင်မှာဟုတ်လားဒါကြောင့်အပိနသုတ်တံနဲ့အစတက်ပြီးတော့နာယူကြည့်ကြိုးစားရအောင်ဒီတရားတော်ကိုဟောကြားသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုရောမြတ်ရဲ့အင်မတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကုန်တေဇယတရားလို ုပညာကိုထိုမှာကရုဏာကိုပညာကိုနှစ်ပါးစုံလို့ပြင်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုယ်တော်မြတ်ကိုယုတိမြတ်တို့ရှိခိုးပူဇော်ကြအောင်စုအလုံးလက်ဥကလေးချီးပြီးတော့အာရုံပြုကြရအောင်ကရုဏာတိတလဟရယပညာပိဇောတဝိဟတမောဟဓမ္မသန္တရမရလောကကရုဏတိသူကတံဂတိဝိမုဒ္ဒံကရုဏာတိတလဟရယမဟာကရုဏာတို့ဖြင့်အိမြတော်စိနေလုံးလေးရှိတော်မူပါဝိထတုပညာပိဇောတဝိဟတမောဟဓမ္မပရဟတမတိဟုသောအယံဝလင်းဖြင့်ဝိဇာတိဟုသောမိုက်ပေါင်းကိုဖေကွာတော်မူပြီးထသောသန္တရံပရလောကကရုံလူတ္တမြတ်တတဝါနန္ဒတို့၏ကြောင့်ထီတန်တုအလေးကလေးပြုရာတဆူရင်းသောဆရာသခင်လည်းဖြစ်တော်မူပါဝိထသောကတိဝိမုဒ္ဒံတေဝမနုဿာဣရိယာနေပိဋကတရိသံလာယရှိသောတံသောဂတိရူပံတိထုသဖြင့်ကိလုတောမူပြီးထသောသူကတံတတဝါတို့ဟာအယုများကြောင့်ပုမှန်သောစကားကောင်းကိုသာမျက်ရှုတော်မူဝါပြီးထသောဘုရံသစ္စာလေးရဲ့တရားမြတ်ကိုလက်ပေါ်တင်တာပဒမြကဲ့သို့ပြတ်သားခြင်းနဲ့သိမြင်ပေတဲ့မျက်ရှင်ကိုယ်တော်မျက်ကြည့်ကိုမေယံတရားဝပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ကိုစုပိညာပရမမံဘုယုံနဲ့ကြားဖြစ်ကြပါသောဘုရားတိတော်တို့သည်ဘောနိဝနာမကာယဝစီမနောခြေရေသုံးနေတော်တာပနာမဖြင့်ဒုက္ခယုကျလက်ဆုံးမူကရှိခိုးဥညုပါဤမြတ်စွာဘုရားအပင်နာတုတ္တံနဲ့စတဲ့ပြီးတော့အာယုမှတ်သားကြရအောင်။ပင်စီမာနိမိတ်ကဝေဌာနာနိအပင်နာပစ္စဝေခိတ္တဝါနိအေတိယဝပုရိသေနဝါကဟတေနဝါပပိစီတေနဝါဘေကဝေပိသန္တိဘာချမစေတမီရောပင်စငါဝါကိုသတိမာနိဌာနာနိဣအယဌာနာရုကိုဧတိယဝမိမတိ၎င်းပုရိသေနဝယောက်ျားတိ၎င်းကာတိနဝအိယာတိထောင်လူတို့ဘဝနေရတဲ့တက္ကရာမအပေါင်းတို့တိ၎င်းဘဝစီတိနဝသာသနာဝန္ထံရှင်ယဟန်တို့တိ၎င်းအဘိဓမ္မနေပပြပိစဝခိတ္တဗာနေရှင်ဉ္ဇဉ်တိုက်ကုန်၏ချက်သားတို့တဲ့မိမတွေပဲဖြစ်ဖြစ်ယောက်ျားတွေပဲဖြစ်ဖြစ်လူတွေပဲဖြစ်ဖြစ်ဆရာဟန်တွေပဲဖြစ်ဖြစ်ဘယ်လိုပုဂ္ဂိုလ်မျိုးမဆိုအခုပြောမယ့်အရာဌာန၅မျိုးကိုစဉ်းစားဆင်ခြင်ရမယ်တဲ့စဉ်းစားဆင်ခြင်တဲ့နေရာမှာတောင်းမအမြဲမပြတ်ဆိုတဲ့စကားလေးကိုမြတ်စွာဘုရားဝိသေသနာပြုပြီးတော့ထည့်ထားတယ်ဒီတော့လူမှန်ရင်အသိဉာဏ်ရှိကြတဲ့လူမှန်ရင်ဒီအချက်၅ချက်ကိုမြတ်စွာဘုရားကအကျိုးတရားတွေကိုမျှော်ကိုပြီးတော့စဉ်းစားဆင်ခြင်ရမယ်ဟောတာ။အဲ့ဒီတော့ဦးဇင်းတို့ဒီပိဏ္ဍသုတ်တံမှာမြတ်စွာဘုရားကတရားကိုအကျဉ်းချင်းအားဖြင့်၃ပိုင်းလောက်ပိုင်းပြီးတော့ဟောထားတယ်လို့ထင်တယ်။ဟုတ်လား။ပထမပိုင်းကစဉ်းစားဆင်ခြင်ရမယ်အချက်၅ချက်ကိုစီတန်းပြီးတော့ပြောထားတာ။နော်။နောက်ဒုတိယပိုင်းကအဲ့ဒီအချက်၅ချက်ကိုစဉ်းစားရင်ဘယ်လိုအကျိုးကျေးဇူးတွေရနိုင်မလဲဆိုတဲ့အကျိုးရလဒ်ကိုပြပြီးတော့စဉ်းစားဆင်ခြင်စိတ်ကိုနှိုးဆွပေးတာဟုတ်လားနောက်တတိယအကျံတော့အဲ့ဒီအချက်၅ချက်ကိုစဉ်းစားရင်ဉာဏ်လေးအစစ်စစ်မြင့်ပြီးတော့ဘယ်လောက်ထိအကျိုးရှိမလဲဆိုတဲ့အထွတ်အထိပ်တရားချမ်းသာကိုဖော်ပြပြီးတော့တိုက်တွန်းတာပါဘယ်နှပိုင်းလဲ၃ပိုင်းနော်အဲ့ဒီတော့ကျွန်တော်တရားရဲ့ပထမပိုင်းမှာစဉ်းစားဆင်ခြင်ရမယ်အချက်၅ချက်ကိုစီတန်းပြီးတော့ပြောထားတာအဲ့ဒါကိုပိဋကတ်ပုရောဟိတ်တို့အရှင်မှတ်ကြရမယ်ဟုတ်လားအေးစဉ်းစားဆင်ခြင်ရမယ်အချက်၅ချက်ကဘာတွေလဲဆိုတော့လေ လူတိုင်းလက်ခံနိုင်တယ်ဘလို့မှမငင်းနိုင်တဲ့အချက်ပဲဟုတ်ရဲ့လားအေးနောက်ငါးခုမြောက်စဉ်းစားရမယ့်အခြေခံပါလဲဆိုတော့ကာမတကောမိဘိကဝေကာမတယံကာမယောတိကာမပန္တုကာမပတိတရဏောယံကာမဂရိတာမိကလျာဏဝပပကံဝတတကာမတတယောဘွေတံမိတိအပိဏံပစ္စဝကိတဗံအာမာရိကာမတကောကံတယကိုပိုင်ရှိစီငါမပိုင်တာဆိုလို့ငါပြုထားတဲ့ကံပဲရှိတယ်လို့စဉ်းစားရမယ်ကျန်တာတွေကကိုတကယ်မပိုင်ဘူးပေါ့နော်ကို့မှာတကယ်ပိုင်ဆိုးပိုင်နေဘယ်သူမှလည်းလူယူလို့မရဘယ်သူမှလည်းလူယူခွဲမရှိသူများကိုလည်းပြစ်ပြစ်လိုက်လို့မရတကယ်ကိုပဲကိုနဲ့မခွဲမကွာတကယ်ပိုင်နေဆိုတဲ့အရာကတော့ကိုပြုတ်ထားတဲ့ကံပဲရှိတယ်ဟုတ်ရဲ့လားကိုနဲ့နှုတ်တော့ကာယကံပေါ့နှုတ်နဲ့ပြောတော့ဝစီကံပေါ့စိတ်နဲ့တွေးတဲ့ကြံတယ်ဆိုတော့မနောကံပေါ့အဲ့ဒီကာယကံဝစီကံမနောကံကလည်းပဲကောင်းတဲ့ကာယကံဝစီကံမနောကံတအုပ်စုရှိတယ်မကောင်းတဲ့ကာယကံဝစီကံမနောကံတအုပ်စုရှိတယ်အဲ့ဒါကိုပဲအကုသိုလ်ကံကုသိုလ်ကံအကုသိုလ်ကံဒီကောင်းတဲ့အကျိုးကိုပေးမယ်ကုသိုလ်ကံဒီအကုသိုလ်ကံဒီမကောင်းတဲ့အကျိုးကိုပေးမယ်ကုသိုလ်ကံဒီကောင်းတဲ့အကျိုးကိုပေးမယ်အဲ့ဒါလိုကောင်းကျိုးမကောင်းကျိုးကိုပြီးပြီးတော့တတ္တဝါတွေကိုခြေလင်းနိုင်တဲ့ကံဆိုတာလူတိုင်းမှာရှိတယ်။အချိန်နိုင်ဖြစ်နေတဲ့အဲ့ဒီကံတွေကတကယ်တမ်းကတော့ဒီခန္ဓာကိုယ်ဒီဟူသောဆက်ရုံကြီးကကမ္မဒီဟူသောအကြောင်းတရားတွေကိုအမြဲတမ်းမွေးမှားနေတယ်။အဲ့ဒီကမ္မဆိုတဲ့အကြောင်းတရားကအကျိုးရတဲ့တစ်ခုခုကိုတော့တေချာဖို့ဖြစ်အောင်သူလုပ်မှာပဲ။နေတာနဲ့မြန်တာပဲကွာမယ်နော်။ဒီဘဝနဲ့အကျိုးပေးတာရှိတယ်နောက်ဒုတိယဘဝအကျိုးပေးတာရှိတယ်တတိယဘဝကလည်းနိဗ္ဗာန်ရောက်အောင်အကျိုးပေးတာရှိတယ်နောက်ဆုံးအကျိုးမပေးနိုင်တဲ့ကံတွေလည်းရှိတယ်ကံရဲ့အကြောင်းတရားတွေကတော့အမြဲတမ်းကျေဝန်းတာပေါ့ဟုတ်လားဒီနေရာမှာမြတ်စွာဘုရားစဉ်းစားခိုင်းတာကအဲ့ဒီလိုမျိုးငါပြုထားတဲ့ကောင်းတဲ့ကံမကောင်းတဲ့ကံကိုသာလေငါတကယ်ပိုင်တယ်လို့စဉ်းစားရမယ်လေဟုတ်လားအဲ့ဒီလိုစဉ်းစားတဲ့နေရာမှာမြတ်စွာဘုရားကအာပါအောင်ဘာတွေဆက်ပြောလဲဆိုတော့ကမ္မယောနိကံတာလေအကြောင်းရှိတယ်ကမ္မဗန္တုကံတာလေရှင်ပြုရှိတယ်ကမ္မပဋိတရဏောကံတာလေအာကိုရာတောအောင်ရာမိခိုရာလေတယောင်းရာရှိတယ်ယံကမ္မကရိတာမိကလျာဏဝပါပကံဝငါဟာကောင်းတာကိုသလုံးစုံမို့ဆိုးတာကိုသလကောင်းငါပြုမိမယ်ဆိုလို့ရှိရင်တတ္တကမ္မတတာရတော်ဘဝိတံမိတီးတယ်အဲ့ဒီကောင်းကံဆိုးကံရဲ့အမွေကိုငါညင်းဆန့်လို့ပြောတေချာမို့သိပ္ပယလေးနဲ့ခံယူရလိမ့်မယ်ကောင်းတဲ့မျိုးစေ့ကိုစိုက်တယ်ဆိုရင်ကောင်းတဲ့သေးနံကိုရေးသိမ်းရမှာပေါ့။နောက်မကောင်းတဲ့မျိုးစေ့ကိုစိုက်ပြတယ်ဆိုရင်မကောင်းတဲ့သေးနံကိုရေးသိမ်းရမှာပေါ့။အဲ့ဒါလိုမျိုးငါပါပဲလှုပ်လို့ငါလှုပ်ထားတဲ့အလုပ်နဲ့တန်တဲ့အကျိုးရတတ်ကိုငါသိကြပေါ့။ခံစားရတဲ့၊စံစားရတဲ့၊ငါရှောင်ပွင့်လို့မရနိုင်ဘူးလို့အဲ့ဒီအချက်ကိုစဉ်းစားရမယ်။အဲ့ဒါကလည်းချက်လေငါချက်များတပိတ္တပေါင်းတို့ဘောင်းတို့မိမတွေပဲဖြစ်ဖြစ်ယောက်ျားတွေပဲဖြစ်ဖြစ်လူတွေပဲဖြစ်ဖြစ်ရှင်ယန်တွေပဲဖြစ်ဖြစ်အမြဲမပြတ်စဉ်းစားဆင်ခြင်ရမယ်အချက်၅ချက်ဆိုပြီးတော့မြတ်စွာဘုရားစီတန်းပြီးတော့ပြောသွားပြီဟုတ်လားဟိုခြင်းနာခြင်းသိခြင်း क्वे ကွာခြင်းမိမိရဲ့ကံဟုတ်လားအဲ့ဒါကိုဦးဇင်းတို့မွန်ရင်စလို့ဘုရားကြီးရေးတယ်လို့ကြားဟုထားတဲ့လင်္ကာလေးငငယ်လုံးကဦးဇင်းတို့မိခင်ကြီးခဏတိုင်းရွတ်ရွတ်နေလို့ကြားနေတာရှိတယ်။ ఓ နာတိ क्वे ကနဲ့တွဲအမြင်နေတိုင်းရှုခြေတော်ကြီးကစာရေးကောင်းတယ်နော်။တံပေါက်ကလေးလင်္ကာလေးတစ်ချောင်းနဲ့စဉ်းစားဆင်ခြင်မဲ့အချက်၅ချက်ကိုတခါတည်းပါသွားမှာဟုတ်လား။ ఓ နာတိ क्वे ကနဲ့တွဲအမြင်နေတိုင်းရှုအမြဲဆိုတာလေးတောင်ပါနေသေးတယ်ဟုတ်လားအင်မတန်ဟိုအနုပညာမြောက်တယ်လို့တောင်ပြောမယ်ဆိုရင်ပြောလို့ရတယ်အင်မတန်ချစ်တဲ့သိတိတဲ့ယတ္တမြောက်တဲ့လင်္ကာလေးတစ်ခုပေါ့ဟုတ်လားဒါကြောင့်ပိဿပေါင်းသူတော်ကတို့တရားရဲ့ပထမပိုင်းဘာတွေကိုစဉ်းစားဆင်ခြင်ရတယ်ဆိုတဲ့အချက်၅ချက်ကိုတောင်ပြောလို့ပြီးပါမယ်နော်အိုနာတိ क्वे ကနဲ့တွဲအမြဲနေတိုင်းရှုကနဲ့တွဲဆိုတာကကောင်းမှန်ဆိုးကံပေါ့နော်အေးအဲ့ဒီအချက်၅ချက်ကိုမြတ်စွာဘုရားကဘယ်အကျိုးရလတ်တွေကိုမျှော်ကိုပြီးတော့စဉ်းစားဆင်ခြင်ခိုင်းတာလေဆိုတာကဘုရားရှင်ကိုယ်တော်မြတ်ကြီးကသူကိုယ်တိုင်ပဲမေးခွန်းထုတ်ပြီးတော့သူကိုယ်တိုင်ပဲအဖြေထုတ်ထားတယ်။ चित्त တော်တဲ့ ဘုရင်သဘောတရားကိုစဉ်းစားရမယ်ဆိုတဲ့အချက်ကိုငါဟာဘယ်အကျိုးစီးပွားကိုမြှောက်ဖို့ပြီးတော့ခိုင်းတာလဲဆိုရင်လေနော်ဆိုကြပါစို့တဲ့တတ္တဝါတွေမှာမာဆိုတာတွေရှိတယ်မာနေမှာအမျိုးမျိုးရှိတယ်နော်မာနော်မာနာလေကြောင်းလဲလာတဲ့မာပေါ့နော်အဲ့ဒီမာတွေမှာအမျိုးမျိုးရှိတဲ့အခြေမှာအတ္တိဘိကဝေယုဂနေယုဂနာမတောရှိနမတေနမတ္တတတ္တဝါတွေမှာယုဂနာမန်လို့ဆိုရတယ်အယွဲမန်ဆိုတာရှိပါတယ်တဲ့နော်ငါနှုတ်ပြူသေးတယ်ငါအယွဲရှိသေးတယ်လုံနိုင်သေးတယ်ကိုင်နိုင်သေးတယ်ဆိုတဲ့မန်အဲ့ဒီမှာတတ္တဝါတွေမှာပါလေရှိနေတယ်တဲ့အဲ့ဒီယုဂနာဆိုတဲ့အယွဲမန်ဒီရေနာမတေနမတ္တအဲ့ဒီအယွဲမန်နဲ့ရင်မှုနေတဲ့ပုဂ္ဂိုလ်ဟာကာယိနဒုစရိတံစရတိဝါစာယဒုစရိတံစရတိမနတံဒုစရိတံစရတိတဲ့အဲ့ဒီအယွဲမန်နဲ့ရင်မှုတဲ့ပုဂ္ဂိုလ်ဟာကိုယ်နဲ့လည်းပဲမကောင်းတာကိုလုပ်တတ်တယ်နှုတ်နဲ့လည်းပဲမကောင်းတာကိုပြောတတ်တယ်စိတ်နဲ့လည်းပဲမကောင်းတာကိုကြံတတ်တယ်ဒါမျိုးဆိုပါဗျာတပည့်ရတဲ့အနေနဲ့ကြည့်ပြီးတော့ပြောထားတာနော်အယွဲမန်နှုတ်မှုပြီးတော့အယွဲမန်နဲ့ရင်မှုနေတဲ့ပုဂ္ဂိုလ်တယောက်ဒီกายทุสไรวจีทุสไรมโนทุสไรဆိုတဲ့ทุสไร3ပါးကိုလွန်ကျူးမိတတ်တယ်ทุสไรဆိုတဲ့မကောင်းမှုကိုလုပ်ပြီးဆိုရင်မကောင်းမှုရဲ့ရှားတတ်တဲ့ဆင်းရဲဒုက္ခကတွေ့လို့တခြားမရှိဘူးဟုတ်ရဲ့ခုတက္ကမတို့ဝိဇ္ဇဉ်တို့တွေဆင်းရဲတယ်ဆိုတာအဲ့ဒီทุสไรတရားမကင်းနိုင်ဘူးလို့ဆင်းရဲကြတာဆိုကြပါစို့တတ္တကုမှုကာမေတုဆိုတဲ့กายทุสไรတော့ကင်းကောင်းကင်းမယ်ပေါ့နော်ဝစီทุสไรနဲ့စစ်တမ်းထုတ်ကြည့်လိုက်တော့ဤကိုမိဟုတ်လိမ်ရတဲ့စကားကင်းကောင်းကင်းပဲဂုံးတိုက်တဲ့စကားကြတော့တစ်ခါတလေကိုကိုခြေဆက်နှင်းစီခြင်းတို့ငါကမိကိုချစ်ပါတယ်ဆိုတာကိုသိသိခြင်းတို့တုံးမဟုတ်ဘုံတီးတာတစ်ခုခုကိုအကြောင်းပြုပြီးတော့ပူပူတာတာလေးပြောလိုက်လို့ဟိုတစ်ဖက်တည်းရဲ့ချစ်ခင်တာတွေပြည့်စည်သွားတာတွေရှိနိုင်တာတွေမရှိဘူးလားရှိတယ်ညှိတတ်တယ်နော်အနောက်ပြီးတော့စိတ်လိုက်မှာပြောလိုက်လို့ကြံထားတဲ့စကားတွေထွက်သွားတာမျိုးကိုမရှိနိုင်ဘူးလားရှိနိုင်တယ်အေးတံဖပလာပဆိုရဲစပယ်ဖြင်းစပယ်တိညာလို့ဘာအနှစ်အဆန်မှမပါတဲ့စကားမျိုးကြံတော့ရှောင်းလို့အင်မတန်ခံသာပြီဝစီတူးလိုက်ကြံတော့ပေတာပေါင်းတော်ဝန်တို့ကိုရှင်တို့တွေမလုတ်ကင်းနိုင်သေးဘူးဆိုတာကိုပြောနေတာနော်ဟောမနောတူးလိုက်ဆိုတော့ပိုးတောင်ဖြစ်သွားပြီဟုတ်ရဲ့လားသူများပြည်စီကိုပြည်စီဖြစ်ခြင်းနဲ့အတိလောဘလို့ဆိုကြမှာဆိုအပိစာနော်ဒီခါတည်းမူရိတာဖြစ်တာလို့လို့ဝန်တာလားလို့အာရတာလို့လို့နဲ့မဟာရီဖြစ်ရင်ကောင်းမှာဆိုတဲ့အတွေ့အကြုံတွေလည်းပေါ်တဲ့သေးတယ်ဟုတ်လားဗျာပါတော့ဆိုတဲ့တစုံတည်းရောက်သူမဟုတ်တစုံတကူသောအခြေအနေကိုမချေမနှက်ဖြစ်ပြီးတော့စိတ်ထဲမှာမပြေမလည်ကြီးခံစားနေရတာမျိုးကတော့အမြဲတမ်းလို့လို့ရှိနေဘူးလားရှိနေတယ်ဗျာပါတာဟုတ်လားဘိသာတိတိဆိုတာကတော့ဗုဒ္ဓဘာသာဝင်သူတော်စင်တွေဖြစ်တဲ့အတွက်ကြောင့်လုတ်ကင်းတာကများပါတယ်ဟုတ်ရဲ့လားအဲ့ဒီတော့ဦးဇင်းတို့ပြောချင်တာကအယွဲမှန်လွန်မူလာလို့ရှိရင်ဒုစရိုက်ကိုပြုတယ်ဒုစရိုက်ကိုပြုရင်ဒုက္ခကမလွတ်နိုင်ဘူးဒီအချက်ကိုပြောရင်တော့အေးဒါကြောင့်ဒုက္ခလွတ်ချင်တယ်ဆိုရင်ဒုစရိုက်ကလွတ်ဖို့လိုတယ်ဒုစရိုက်လွတ်ချင်တယ်ဒုစရိုက်ကင်းချင်တယ်ဆိုရင်ဒုစရိုက်ပြုချောင်းအကြောင်းတရားအများကြီးရှိတဲ့အလက်ကဒီနေရာမှာထောက်ပြထားတဲ့ယုပနမန်ဆိုတဲ့အယွဲမှန်ကိုကြောက်လို့ရတယ်ဘုရင်ကိုစဉ်းစားရင်အဲ့ဒီဒုစရိုက်တရားတွေဖြစ်ပေါ်ရောဖြစ်တဲ့အယွဲမှန်တိပပျောက်တယ်သူမဟုတ်ပါးသွားလိမ့်တယ်တဏုကရနော်ဘုရင်တရားကိုမှန်မှန်စဉ်းစားလို့ရှိရင်ဒုစရိုက်တွေပေါ်စီတဲ့ယုဂနာမန်ဆိုတဲ့အယွဲမှန်ကဖျောက်သွားလိမ့်တယ်သို့တော်လုံးလုံးမဖျောက်တော့မှပါးသွားလိမ့်တယ်ဒါကိုမြတ်စွာဘုရားပြောတယ်နော်အဲ့တော့ဦးဇင်းတို့ပေးတာပေါ့တော်တော်တို့ဘာကြောင့်မြတ်စွာဘုရားဘုရင်တရားကိုစဉ်းစားခိုင်းတာလဲဆိုရင်အဲ့ဒီမှန်ကိုကြားစီခြင်းတို့အယွဲမှန်ကြားစီခြင်းတို့အယွဲမှန်ကြားမှဒုစရိုက်ကင်းမှဒုစရိုက်ကင်းမှဆင်းရဲကင်းမှတရားကွင်းဆက်ကုန်လေအဲ့ဒါလို့မမေ့စီနဲ့ဟုတ်ရလားအေးဒါကြောင့်ပထမဦးစွာဒီအိုခြင်းသဘောတရားကိုစဉ်းစားရလိုက်ဟုတ်လားငါရဲ့အစင်းနဲ့အသက်အချိန်နဲ့အမြန်ကိုယ်လိုက်နေတယ်နင်းလိုက်နေတယ်ဟုတ်လားဟောပိတ်တယ်လို့စဉ်းစားနော်အမြဲတမ်းဒီအစင်းဟာရုပ်လျော့ပြီးတော့နိုင်နေတယ်။ငငယ်တုန်းကတကယ်မှတွန်းတွန်းထွတ်ထွတ်ကလေးဒေတိုင်းတော့ခံနိုင်တာမဟုတ်ဘူး။ဟုတ်လား။အဲ့ဒီကနေတဖြည်းဖြည်းနဲ့တင်းတောင်းတင်းနေလေးဖြစ်ပြီးတော့ဟောနောက်တော့တဖြည်းဖြည်းနဲ့မဖြစ်နိုင်လို့ပုံမင်းလာတယ်။ဘလို့မှဒါကိုတွန်းလန့်လို့မရဘူး။သူ့တဘာဝအရှင်က ဟိုအရှင်ငယ်ငယ်တုန်းက15နှစ်သားတုန်းကရိုက်ထားတဲ့ဓာတ်ပုံလေးရှိတယ်။အဲ့ဒါရောမာနေတုန်းကကိုရင်တွေကိုပြန်လဲ။ဒါပဲစုပုံလုံးဆိုတော့ကိုရင်တွေကမတည်ဘူးလေ။အဲ့ဒါဦးဇင်ကတေးချာကြည့်စမ်းမအောင်ဟိုမတည်ဘူးဆိုတော့မျက်ခုံးမွေးလေးတော့မတူတော့ဘူးလားမမ။အဲ့ဒါပြုလို့ကသူတို့ကတေးချာကြည့်တယ်။အဲ့ဒါဦးဇင်ပုံလားအေးလို့ပြောတော့မယုံဘူးလေ။ဟုတ်လားဒါတကယ်နော်။အဲ့ဥစဉ်ပုံကိုဥစဉ်ပုံလိုမယုံဘူးကလေးတွေလားဒါကြောင့်ပိဋကပါသူတော်ကတော့လည်းအိမ်မှာငငယ်တုန်းကကြိုက်တဲ့ဓာတ်ပုံလေးတွေမှလေးတွေရှိရင်ထုတ်ပြီးတော့ကြည့်စေခြင်းနဲ့ငငယ်တုန်းကတော်တော်တင့်တယ်ခဲ့တာပဲဆိုတော့မာနေဝင်ဖို့မဟုတ်ဘူးအခုအဲ့ဒါတွေလုံးဝမရှိတော့ပါလားဆိုတာကိုသိနေခြင်းလို့နောက်ခန္ဓာရဲ့တဘာဝနောက်ကရဲ့တဘာဝဒါတွေကိုနားလည်စေခြင်းလို့ကြည့်ခိုင်းတာအဲ့တော့ပိဋကပါသူတော်ကတော့ဥစဉ်တုန်းကအထူးသဖြင့်လူငယ်တွေအတွက်ပုံလေးဒီအိုကြီးတရားကိုစဉ်းစားတဲ့နေရာမှာအထောက်အကူပြုစီဖို့ဇတ်တော်လေးတခုပြောပြမယ်။နော်။အစင်းနဲ့အသက်တည်းအချိန်နဲ့အမျှရုပ်လျော့နေပါလေဆိုတဲ့အကြောင်းဟုတ်ရလား။ဘုရင်တို့ဘုရားလောင်းကြီးတခုသောဘဝတုန်းကဗြမပြည်ကနေဆုတည်ပြီးတော့ပြည်ပြေခေါင်းကြီးရဲ့ဝမ်းမှာဝင်စားတော့မင်းသားလေးဖြစ်တာပေါ့ဗျာ။ဥတ္တရာဗဒ္ဓမင်းသားလေးရတောတရားတည်တည်ရဲ့အလောင်းကလည်းပဲဂျမပြီကလည်းသုတိတိတ်ကြပြီးတော့အဲ့ဒီရှင်ပြန်ကြီးရဲ့တခြားသောမိဖုရားတစ်ပါးရဲ့ဝမ်းမှာဝင်စားတဲ့ဥဒိယဘဒ္ဒာမင်းသမီးတွေဂျမပြီကလည်းပုဂ္ဂိုလ်တွေဆိုတော့ကာမရာဂကမရှိတော့တဲ့နည်းဟုတ်လားဒါပေမဲ့လို့မိခင်ဖခင်တွေကသူတို့ကိုအတင်းအကျပ်ပေးစားတော့အဲ့ဒါသူတို့အချင်းနဲ့ဘုရားဘဝကိုရောက်တယ်အိမ်တော်ကြီးကိုလုံးဝစိတ်ဝင်စားပေးနေအိမ်တော်ရှင်ဖြစ်သွားတာအဲ့ဒါနဲ့နောက်တော့ဒီရှင်မင်းကြီးတွေနိုင်ရွာဆန်သွားတော့ဘုရားလောင်းမှရှင်ရင်ဖြစ်တယ်ဆိုကြပါစို့အဲ့လိုနဲ့ရှင်ပင်ဖြစ်ပြီးတော့ဒီနေ့အစည်းအဝေးအုပ်ချုပ်ပြီးတော့မဲလုံလာရင်းနဲ့သူတို့အချင်းချင်းဂတိကဝတ်ထားတယ်ပါထားလေဆိုတော့အရှင်သေတဲ့လူကလာပြီးတော့ပြောနိုင်တယ်ဆိုရင်ပြောကြည့်ဟုတ်လားဘယ်ဘဝရောက်နေပါလဲဆိုတာကိုပြောကြည့်အဲ့ဒါဦးဇင်းတို့ဘုရားလောင်းကြီးကအရှင်နိုင်ရွာဆန်တယ်နော်ဘယင်းသေးတယ်ဆိုရင်နိုင်ရဆန်တယ်ပြောရတာဒါပေမဲ့လို့ဘုရားတော်ကြီးကတကယ်နိုင်ရဆန်တာအပြုံးမြမဟုတ်ဘူးတကယ်နိုင်ရဆန်သွားတာတော်လီနန်းတန်းပြီမှာတရားမျိုးဖြစ်တယ်တရားစီစဉ်ကသိပြီးတော့ကြီးတော့ခုနှစ်ရက်လောက်လက်သက်နဲ့ခုနှစ်ရက်လောက်သူ့ရဲ့မိဖုရားအောင်ကိုဖိတ်အဲ့တော့ခုနှစ်ရက်လောက်နေမှာအမှတ်ရတော့လူသက်နဲ့ဆိုတော့နှစ်ပေါင်း900လောက်ချန်သွားတယ်ဒါပေမဲ့အဲ့ဒီခေတ်ကလူတွေရဲ့တန်းကသိပြီးတော့ရှည်လျားတော့ဘုရားတော်ကငါကတိကဘုကိုသွားပြီးတော့ဖြည့်ချွတ်မှတုံးမယ်ဆိုပြီးတော့ဘုရားတော်နဲ့ရဆံသွားတော့တခြားရှင်ဘုရင်တစ်ပါးကတိုက်ပြီးအုပ်ချုပ်တာမဟုတ်ဘူး။ကြံခဲ့တဲ့ဒီဥဒိယဘဒ္ဒမင်းသမီးကလည်းဘုရင်မအနေနဲ့တိုက်ပြီးကိုအုပ်ချုပ်တာ။အဲ့ဒါနဲ့ညသကောင်ရန်ကြော်ကြော်တော့မှအဲ့ဒီဘုရင်မတကိုယ်ကြီးဆံမြန်းနေတဲ့တိုက်ခန်းလေးကိုဘုရားတော်ကလူလင်ပြူလေးအန်ဆောင်ပြီးတော့ရောက်သွားတယ်လက်ထဲမှာလည်းပဲကင်ထားတယ်ဘာလဲဆိုတော့ရွှေပင်မန်းထဲမှာရွှေပြားတွေအကြီးထည့်ထားတယ်။ဘာလို့ဖြစ်လဲဆိုတော့ဘုရားကမှစပြီးတော့ပြောတယ်။ရှင်မားတဲ့ဒီလက်ဆောင်ပစ္စည်းတွေကမင်းအတွက်ပါ။ဒီတင်ရမင်းနဲ့ကအတူတူနေမယ်ဆိုရှင်။အဲ့ဒါလို့ပြောတော့ဥရိယပဒမင်းသမီးကအဲ့ဒါကိုစိတ်ဝင်စားတာ။သူစိတ်ဝင်စားတာကိုပဲသူကပြန်မေးတယ်။ဘာလဲဆိုတော့အစောအချက်တွေသိပြီးတော့ထူထဲတဲ့ကြားတွေကတင်ပလိုလုပ်ပြီးတော့ဒီနေရာကိုရောက်လာပြီဒါကိုမေးတယ်မေးတော့ဘုရားကမှငါလူမဟုတ်ဘူးတဲ့ငါနတ်ကျော်မလိမ်ဘူးနော်အဲ့ဒီတော့ဘုရားကဘာပြောလဲဆိုတော့သင်လူဖြစ်တာတွေနတ်ဖြစ်တာတွေငါစိတ်ဝင်စားဘူးတဲ့ငါဥရိယပဒမင်းသားကတည်းကငါဘစုကမှစိတ်ဝင်စားဘူးတဲ့အခုချိန်မှာငါဖြစ်ချင်တာပြောရရင်သင်ဒီနေရာကနေပြန်ပြန်ထွက်သွားလို့ပြောလိုက်တယ်အဲ့တော့ဘုရားကကြောက်သွားတယ်ပြောင်းသွားပြီးတော့ဒုတိယညရံတို့ရောက်လာပြန်လေအဲ့ဒီအချိန်မှာပဲအဲ့တော့မင်းသမီးကလည်းအဲ့ရကလူကြည့်တော့မနေ့ကလူရောက်လာမကောအမနေ့ကတန်ရောက်လာမကောဟုတ်လားအဲ့ဒီမှာဘုရားတော်ကရှင်းနေမှာဒါတွေကတဲ့အတွက်လက်ဆောင်ပစ္စည်းတွေပါဒီတညတဲ့တိုင်းကအတူတူနေပြန်ရှိအဲ့ဒီတော့ဘုရားမိဖုရားကစဉ်းစားတယ်ဒီပုဂ္ဂိုလ်ငါကလက်ခံပြီးတော့စကားပြောတယ်နောက်ခဏခဏလာနေလိမ့်မယ်အဲ့ဒီတော့စကားကိုမပြောမှဖြစ်မယ်ဆိုတော့ဘာကိုမပြောတော့ဇက်ကိုပိတ်တာအဲ့ဒီတော့ဘုရားကပျောက်သွားပြန်ဒါပေမဲ့အဲ့ဒီနေ့မှာယူလာတဲ့လက်ဆောင်ကစိတ်ဝင်စားနေအောင်လေဘာလဲဆိုတော့မွေလင်မန်းထဲမှာရွှေပြားထည့်ပထမနေ့ကရွှေလင်မန်းထဲမှာရွှေပြားနောက်နေ့ကျတော့မွေလင်မန်းထဲမှာရွှေပြားမိဖုရားကအဲ့ဒီအချက်ကိုလည်းပဲသူသတိထားလိုက်ပြီဒါပေမဲ့စကားပြောနေရင်နောက်ဆက်လာနေမှာဆိုလို့မပြောဘူး အဲ့ဒါနဲ့တတိယညာရောက်တော့ရောက်လာပြန်တယ်အဲ့ဒီအချိန်မှာပဲလက်ဆောင်ပစ္စည်းကထူချာတယ်ကြေးလင်မှန်းနေမှာငွေပြန်ထည့်လာတယ်ဒီလက်ဆောင်ပစ္စည်းတွေတဏ္မအတွက်မှာဒါတွေကိုယူပြီးတော့ဒီနေ့တညာတဲ့ကအတူနေပြန်စီအထုံးစံတိုင်းပြောတော့အဲ့ဒီစကားကိုစိတ်ဝင်စားဖို့သူကလက်ဆောင်ပစ္စည်းကိုစိတ်ဝင်စားတယ်မိဖုရားကသင်တို့ရဲ့လက်တွေရဲ့ထုံးစံကတမျိုးရှိပါလားတဲ့နော်တို့လူတွေကတော့ကိုလူချင်းတာတစ်ခုကိုရအောင်လက်ဆောင်နဲ့သွေးဆောင်ဖြားရောက်တဲ့နေရာမှာဒီလောက်နဲ့မရရင်ဓာတ်ထက်တန်ဖိုးရှိတာကိုပေးပြီးတော့ဖြားရောက်ရတာခုတင်ကမရနိုင်ပါဘူးဆိုတကယ်ဆိုရင်လက်ဆောင်ပစ္စည်းကိုပို့ပြီးတော့တန်ဖိုးရှိတာကိုယူခဲ့ဖို့ကောင်းတယ်အခုလက်ဆောင်ပစ္စည်းကတည့်ရတဲ့တည့်ရပို့ပြီးတော့တန်ဖိုးကနည်းလာနေတယ်အဲ့ဒါသင်တို့လက်တွေရဲ့ထုံးစံတာလေအဲ့ဒီတော့ဘုရားကမှဘာပြောလဲဆိုတော့မာလိမ္မာကျွမ်းကျင်တဲ့ကုံတင်နဲ့တူတယ်တဲ့နော်မာလူကျင်တဲ့ကုံပစ္စည်းချက်ပို့ပြီးတော့တန်ဖိုးရှိတာကိုမမပေးနိုင်ဘူးနော်တင့်ရဲ့အရှင်းနဲ့အသက်ဟာတရက်ချက်တရက်ပို့ပို့ပြီးတော့နည်းလာတဲ့အတွက်ကြောင့်အဲ့ဒါနဲ့ထိုက်တန်တာကိုပဲငါယူခဲ့ရဟုတ်အဲ့ဒီစကားကိုကြားတော့မိဖုရားကလုံးဝစိတ်ဝင်စားသွားပြီဟုတ်လိုက်တာမှန်လိုက်တာပြောပိုင်တယ်နော်တဲ့ရဲ့အရှင်းနဲ့အတန်ဟာတရက်ချက်တရက်ပို့ပို့ပြီးတော့မဖြစ်နိုင်နဲ့နည်းနည်းလာလိုက်တရက်ချက်တရက်လို့ကပြောရတာပါပဲတကယ်စင်စစ်ကတော့တစ်ချိန်နဲ့တစ်ချိန်တစ်စက္ကန့်နဲ့တစ်စက္ကန့်တော့ပြောလို့မရဘူးလားညာတော့ပို့မဖြစ်လာလို့နည်းလိုက်တယ်အဲ့ဒီလိုပြောတော့မိဖုရားကဒီစကားကိုစိတ်ဝင်စားပြီးတော့မှမေးတာတင်စုတော့အဲ့ဒီတော့မှဘုရားကမှသာတဲ့အရှင်ဘုရားကတဲ့ရဲ့ခင်မွန်လင်လို့ပြောပြပြီးတော့ဖြစ်ခဲ့တဲ့ဂရိကဝုတ်ကြောင့်လို့အနန္တမတရားမင်းလို့အဲ့ဒီမှာဘိဗျာကငိုကြွေးပြီးတော့တဲ့ရဲ့ခြေချင်းမှာအလုတ်ကြွေးဖြစ်ဖို့အတွက်ငါဘာလုပ်ရမလို့ငါ့ကိုဆုံးမပါအဲ့ဒီမှာဘုရားကမှကုသိုလ်ကောင်းမှုသာလဲအကူရရှိတဲ့အကြောင်းသင်္ခါရတရားတွေကမမြဲတဲ့အကြောင်းအဲ့ဒါကိုပြောဆိုပြီးတော့မြတ်သောအကျင့်ကိုကျင့်ဖို့တိုက်တွန်းတော့မှဒီနန်းစည်းစိမ်ကိုမုမတ်တင်တာတည်အပ်ထားခဲ့ပြီးတော့ယတိမဝတ်ပြီးတော့အသက်ထက်ဆုံးအကျင့်မြတ်ကျင့်ပြီးတော့သုတေသိကြတော့တရားမင်းရဲ့မိဖုရားသွားပြီးတော့ဖြစ်တယ်လို့အဲ့ဒီဇတ်တော်မှာအဆုံးသတ်တယ်။အဲ့ဒါဘိသက်ပေါင်းတို့ကောင်းတို့ပတ်သားစေခြင်းနာကနှစ်ခွန်းနဲ့တည်လာ။အစင်းနဲ့အသက်ဒီအချိန်နဲ့အညာဆုပ်ယုပ်လိုက်နေပါလေဆိုတဲ့အချက်ပဲဟုတ်ရဲ့လားဒါကြောင့်မခန္ဓာကိုယ်ဟာအမြဲတမ်းပိုးလာတယ်ပေါင်းလာတယ်ဆွေးလာတယ်ဒီအချက်ကိုဘာပဲလို့မှမကျော်လွှားနိုင်ဘူးဆိုတာကိုစဉ်းစားရမယ်စစ်စစ်ဆက်ဆက်စဉ်းစားရမယ်အဲ့ဒါဆိုရင်အယွေမှကျပြီးတော့ဒုစရိုက်ကင်းပြီးတော့ချမ်းသာရရလိမ့်မယ်ဒါလိုလားအတက်အကျိုးဟုတ်လားအေးဒါပထမစဉ်းစားရမယ့်အချက်နော်ဒုတိယစဉ်းစားရမယ့်အချက်ကဘာလဲတော့ဩနာတေကွဲကံတွဲအမြဲနေတိုင်းရှုနာဆိုတာရောက်လာပြီနော်ကိုအင်မတန်ချစ်မြတ်လိုလာပါတယ်ဆိုတဲ့ဟိုကောင်းကြွေးတာတော့မဟုတ်အကောင်းဆုံးမှကြွေးတာတော့နောက်ဆုံးဝိုင်းလေးဓမင်းဝိုင်းလေးရောက်ပြီဆိုရင်ကုပ္ပဇတ်ထဲကိုထည့်တာကတခစ်ကောင်းမဲ့ထင်တာပဲထည့်တာမဟုတ်လားအဝိဇ္ဇာလေးဆိုရင်လည်းတကယ်အသင့်တော်ဆုံးဟာဘုပဲရှင်းတာမဟုတ်လားအဲ့တော့သို့တို့တာကကိုယ်ခန္ဓာကိုယ်ကြီးကိုကိုယ်ဘယ်လောက်ချစ်မြတ်လိုသလဲဆိုတာကိုပြောတာအဲ့ဒါလောက်ချစ်မြတ်လိုလားတဲ့အဲ့ဒါလောက်အကျိုးဆောင်ပြီးတော့ပြုစုယူရထားရတဲ့ဒီခန္ဓာကိုယ်ကြီးကပဲကိုယ်အင်မတန်ရှင်ဘုံနဲ့ဆက်စုပ်တဲ့မလိုချင်တဲ့ဆင်းရဲဒုက္ခဝေဒနာတွေကိုဖြစ်ပေါ်စေမှာသိကြတယ်မဟုတ်လားအဲ့ဒါဘယ်လိုမှမရှောင်နိုင်ဘူးနော်အေးအဲ့ဒီလာခြင်းသဘောတရားကိုစဉ်းစားရမယ်စင်နာရင်ဘလို့အကျိုးကျေးဇူးရမှာလဲဘာဖြစ်မှာလဲအဲ့ဒီမှာတရားစွာဘုရားကအတိပိကဝေအာရောဇီယာရောဇပတုဇီနပတိနမတ္တဘိကဝေယံတော်ပြအိုချင်သားလူတတနာတတဝါတို့ရဲ့တဏ္ဍာမှာဇီနပတိနမတ္တရှင်ဘူးဇီယာမာဆိုတာရှိတယ်တဲ့အဲ့ဒီမှာဘာလဲဆိုတော့အာရောဇီအာရောဇမတ္တအနာကင်းရင်၌အနာကင်းလေဆိုတာကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့မှန်ငါကျမ်းမာပါတယ်ဆိုတဲ့မှန်ဟုတ်ရဲ့လားအဲ့ဒီကျမ်းမာပါတယ်ဆိုတဲ့မှန်ဒီဒုသရိုက်တရားကိုဖြစ်စေတယ်ဒုသရိုက်တရားကိုဆင်းရဲကိုဖြစ်စေတယ်ဒါကိုတော့ဦးဇင်းထပ်ပြီးတော့မပြောတော့ဘူးနော်အဲ့ဒီတော့ငါချင်းသဘောတရားကိုစဉ်းစားရင်ဒုသရိုက်ကိုဖြစ်စေတဲ့အဲ့ဒီအာရုံကျမှန်ဆိုတာဟာပျောက်ပြီးတော့ချမ်းသာရအရာပဲဟုတ်ရဲ့လားခုတည်းကမှတော့ဦးဇင်းတို့စဉ်းစားနေတာဟိုဆိုင်ရှေ့တယောက်ကြီးတာကိုဦးဇင်းကသဘောကျတယ်။မြတ်စွာဘုရားကဟောတာတယ်အာရော ကျပရမလာပါကျမချင်းဒီလတ်တပါဒါပေမဲ့အဲ့ဆိုင်ဆရာကဘယ်လိုရေးထားလဲဆိုတော့မကျမချင်းဒီလတ်တပါလေယုတ်တည်းရတော့လက်ခံဖို့တော်တော်ခင်ရဲ့တယ်သူကသူ့အဖြစ်ပြလေးကိုသူယူယူလေးရေးတာပါဘေးတက်လို့လည်းဟိုလက်ခံရင်မှလက်ခံတော့အဥစဉ်ကတော့သဘောကျတယ်ဘာလို့သဘောကျလဲဆိုတော့ယေရှုဘုရားဟောတာကိုစန့်ကျင်ပြီးတော့သဘောကျတာမဟုတ်ဘူးနော်သူ့အတွေးလေးကိုသဘောကျတယ်ပြောတာကျမကြီးကောင်းနေလို့ရှိရင်နဲ့လူအမိလျော်ပြီးတော့စီပွားရေးလူကိုရေးပန်းရေးနားကိုမနားရဘူးလေကျမကြီးမကောင်းတဲ့အချိန်မှာဟေးငါခန္ဓာကိုဖောက်ပြန်လာတယ်ဆိုပြီးတော့အချိန်လေးလေးနည်းနည်းပူရလေးလက်တာလေးလေးစဉ်းစားမိတယ်အဲ့ဒီအချိန်လေးကျမတို့ကညင်တာတဲ့သူ့အတွေ့အကြုံရတော့ကျမကြီးမကောင်းတဲ့အချိန်မှာပဲကုသိုလ်ကောင်းမှုဘက်ကိုသူလှည့်ဖြစ်တာများတယ်လို့သူကရိုးရိုးလေးဝင်ခံလာတာဒါဦးစင်းတို့လည်းပဲသဘောချင်းတိုက်ဆိုင်လို့လားမသိဘူးအဲ့ဒီတိုင်းပဲနေနေတော့ခန္ဓာကိုယ်ကအချက်ပြလာပြီဆိုရင်နည်းနည်းပြားလာတယ်တို့ကဟုတ်လားမီးဝေးတာနဲ့တပြိုင်တည်းချိတ်ကတန်းမာတာပဲအဲဒါကကြီးမိုင်းများဒါကြောင့်အာရောင်းချက်မှန်ဆိုတာဝင်းနေရင်ဒုစရိုက်တောင်မှပြုတ်နိုင်တယ်ဒုစရိုက်ပြုတ်ရင်အရှင်ရဲ့အဲ့ဒီမှာငါအမြဲတမ်းနာကျင်ကြိုက်ခဲမှုရှိတယ်ငါခန္ဓာကိုယ်ကဖောက်ပြန်နိုင်တယ်ဆိုတာကိုစဉ်းစားမိတဲ့လူတစ်ယောက်ဒီဒုစရိုက်လို့ကိုခင်ရင်တယ်ဒီအချက်ကိုသဘာဝကျကျလက်ခံစေချင်တာဟုတ်လားဦးဇင်းတို့ကဒါကြောင့်မြတ်စွာဘုရားကနာခြင်းကိုစဉ်းစားရင်အာရောင်းချက်မှပျောက်ပြီးတော့ဒုစရိုက်ကင်းပြီးတော့ချမ်းသာလာချင်ပဲဒါကြောင့်နာခြင်းသဘောတရားကိုမလိုရဘူးဗမာတတ်တာစဉ်းစားရတယ်ဒီနေရာမှာလည်းပဲနာခြင်းသဘောတရားစဉ်းစားတဲ့နေရာမှာအထောက်အကူပြုအောင်ကိုရှင်တို့မြတ်စွာဘုရားလက်ထက်ကဟိုနာကုလပိတာဆိုတဲ့တရားကြီးအကြောင်းပြောပြခြင်းနဲ့နည်းနည်းကြားဖို့ရမလားနာကုလပိတာနာကုလမာတာဘုရားနဲ့ဘဝဘုရားဆိုတာမိဘတော်ခဲ့တာဦးကြီးတော်ကြီးတော်ခဲ့တာဟုတ်လားဒါကြောင့်မြတ်စွာဘုရားကိုမြင်တော့တာလို့တန့်ခေါ်တာမဟုတ်လားအဲ့ဒီနာကုလပိတာတရားကြီးကဒီနေ့တော့မြတ်စွာဘုရားကိုရောက်လာပြီးတော့ရှောက်တယ်ရှင်ဘုရားတဲ့တပည့်တော်အသက်လေးကြီးလာပြီးနောက်ဆုံးအရွယ်ကိုရောက်နေပြီတန်ဃာတော်တွေနဲ့မြတ်စွာဘုရားကိုတပည့်တော်ဥပျော်ဖို့ဆိုတာဒီရှင်မှာတည်ပြီးတော့မလွယ်ပါဘူးတဲ့ဒါကြောင့်တွေ့လို့ကြုံလို့လေးမှာဘုရားတပည့်တော်ကိုတရားစီအမြန်ရှိတဲ့ကြွေးပါလို့မြတ်စွာဘုရားကိုတောင်းမှတော့မြတ်စွာဘုရားကတရားကြီးတဲ့သင်ပြောတဲ့စကားမပြောတိုင်းမှန်နေတဲ့လူကမကြမ်းပါဘူးခန္ဓာကိုယ်ကြီးကအမြဲတမ်းနာကျင်နေတယ်လို့ပြောတာဟုတ်အဲ့ဒီမှာမြတ်စွာဘုရားကအဲ့ဒီစကားကိုထောက်ခံပြီးတော့တရားကြီးတဲ့ဒီခန္ဓာကိုယ်ဆိုတာအတုရောဟာယံကာယောအန္တဘူတောပရိယောနတ္တောလို့ခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့သဘောတဘာဝ၃မျိုးလောက်မြတ်စွာဘုရားအဲ့ဒီမှာပြောတယ်။ဟောဒီခန္ဓာကိုယ်ကြီးဟာအတုရအမြဲတမ်းနာကျင်နေတယ်။ဟုတ်လားအတုရအမြဲတမ်းနာကျင်နေတယ်။အဲ့ဒါကိုဦးဇင်းတို့စာထဲမှာတော့အတုရနာကျင်ခြင်းသဘောတရားကိုအမျိုးမျိုးတောင်ဖွင့်ထားတာရှိတယ်။ကျုပ်ပိုင်းဆိုင်ရာနာကျင်နေတာရှိသလိုစိတ်ပိုင်းဆိုင်ရာလည်းမှလည်းလောဘဒေါသကနှိစ္စတို့နာကျင်တာလည်းရှိတော့ပါသေးတယ်။ဟုတ်ရလားအေးဒီခန္ဓာကိုယ်ကြီးကအမြဲတမ်းနာကျင်နေတယ်နောက်ပြီးတော့ဦးလည်းသဘောကျတာကအန္တဘူတောဆိုတာလေးကိုသဘောကျတယ်ဒီခန္ဓာကိုယ်ကြီးကဥတ္တလုံးနဲ့တူနေတယ်နော်အကျက်ဥတို့ဘဲဥတို့ဈေးကဝဲလာပြီဆိုရင်ပြစ္ဆေတ္ထကဉာဏ်ဌာဏ်ကင်တွေ့လို့ရတာလားမရဘူးသူ့ကိုမှလည်းတိယတရားဟုတ်လားဘာဖြစ်လို့လဲကိုယ်တွေ့လို့နော်ဒီခန္ဓာကိုယ်ကြီးရတယ်အဲ့ဒီဥတ္တလုံးနဲ့တူတယ်အင်မတန်ပြည့်စုံလွယ်တယ်ဒါအာမခံခြင်းမှမရှိဘူးဟိုဈေးထဲမှာအောက်ဆက်တို့တီဝီတို့ခြေကတိတာတို့ဝယ်ရင်အာမခံ guarantee ဆိုတာပါလို့ရှိရင်ပို့ပြီးတော့ဆံပေးရတယ်မို့လားပို့ပြီးတော့တန်ဖိုးရှိရင်အာမခံမပါဘူးဆိုရင်တန်ဖိုးနည်းနည်းကျော့တယ်မို့လားဒီခန္ဓာကိုယ်ကြီးအာမခံခြင်းရှိလားအဲ့ဒီအာမခံခြင်းမရှိလို့ကိုအဲ့ဒါတန်ဖိုးကကျော့နေတာနော်ခန္ဓာကိုယ်ကဘလောက်ခိုင်မမယ်ဆိုတာကိုဘယ်သူအမခံနိုင်တော့ဘယ်သူမှအမခံနိုင်ဘူးပျက်စီးတဲ့အကြောင်းတရားတွေအများကြီးရှိနေတယ်။ဥတ္တလုံးနဲ့တူတယ်ပျက်စီးတွေ့တယ်။နော်ပြီးတော့ပရိယောနတ္တောဟိုအင်မတန်ပန်းပါတဲ့အရေးပြားလေးနဲ့ပုတ်ထလာ။ရှုကလေးနဲ့ချစ်လိုက်တာနဲ့တော့မှတွေးတွေပါလေးထွက်လာပြီးတော့သူ့တဘာဝကတန်ပေါ်လာ။ဟုတ်ရဲ့လား။အဲ့ဒီမှာမြတ်စွာဘုရားအဖေးရှိတဲ့စကားတစ်ခွန်းမှတ်သားစေတယ်ဒီလိုအမြဲတမ်းနာကျင်နေတဲ့ခန္ဓာကိုယ်ကြီးကိုပိုင်ထားတဲ့လူတယောက်တည်းငါတခဏမျှကျမ်းမာပါတယ်လို့ဝန်ခံခဲ့မယ်ဆိုရင်အဲ့ဒါမိုင်မင်းလို့ပဲအဲ့ဒီစကားလေးကိုမှတ်စင်စင်တာဟုတ်ရဲ့လားတခဏမျှကျမ်းမာရေးကောင်းပါတယ်လို့ဝန်ခံတယ်ဆိုရင်အဲ့ဒါဘာဖြစ်လို့လဲမိုင်မင်းလို့ပဲမသိလို့ပဲခန္ဓာရဲ့သဘာဝကိုတကယ်မသိလို့ပါတဲ့ဟုတ်လားအဲ့ဒီမှာပဲဦးဇင်းတို့ဘုရားဘာသာဝင်တွေရဲ့ကြားထဲမှာအင်မတန်နာမည်ကြီးတဲ့စကားတစ်ခွန်းအဆုံးအမတစ်ခုထွက်လာတာပဲဒါလည်းခန န္ဓာကိုယ်သာနာပါစေစိတ်ကိုမနာအောင်ကျင့်လေလို့အဲ့ဒီတရားကြီးကိုဟောတာပေါ့လားအဲ့အဲ့ဒီမှာဟောတာနော်အင်မတန်တန်မှုရှိတဲ့စကားတွေဟုတ်ရဲ့လားတခဏမြကျမ်းမာပါတယ်လို့ဝန်ခံတယ်ဆိုရင်မိုက်မယ်လို့ခန္ဓာကြီးကအေးနနာနေတယ်ပေါ့ဆိုလိုတာကဟုတ်လားအဲ့ဒီအမြဲတမ်းနားနေတဲ့ခန္ဓာကိုယ်ကြီးပိုင်တဲ့လူတယောက်တည်းမနာအောင်ဘယ်လိုမှလုပ်လို့မရဘူးသို့တော်စိတ်ကိုယ်တော့မနာအောင်ကြိုးစားရမယ်မနာအောင်လုပ်လို့ရတယ်ဆိုတဲ့အဓိပ္ပာယ်ရုပ်ကမနာအောင်လုပ်လို့မရဘူးစိတ်ကကိုယ်တကယ်ကျွမ်းကျင်ပဲဆိုရင်မနာအောင်လုပ်လို့ရတယ်အဲ့ဒီစိတ်ကိုနာတယ်မနာဘူးဆိုတဲ့အဓိပ္ပာယ်ကိုကြတော့ရှင်သာရိပုတ္တရာကအကျယ်ချက်ပြီးတော့ဟောတာအဲ့ဒီသုတ္တမတရားကြီးကဝန်သာပြီးတော့အဲ့ဒီတရားအကျင့်ကိုမြတ်စွာဘုရားကမမေးပြီ။အဲ့ဒါရှင်သာရိပုတ္တရာကိုသူကကြည်ညိုတော့ရှင်သာရိပုတ္တရာလေးရောက်တော့ရှင်သာရိပုတ္တရာကတရားကြီးပါတရားဟောခဲ့တယ်။အတိလူဒီလူဟောတယ်။ခန္ဓာသာနာပါစေစိတ်ကိုမနာသေးရဘူးလို့မြတ်စွာဘုရားဟောတယ်။အဲ့ဒါလို့ဆိုရင်စိတ်နာခြင်းမနာခြင်းဆိုတာဘယ်လိုအရာလဲလို့မမေးခဲ့ဘူးလား။မမေးခဲ့ပြီ။အရှင်ဘုရားပဲဟောပါဆိုတော့မှရှင်သာရိပုတ္တရာကဟောလာ။အဲ့ဒါလေးလည်းမှတ်ဦးသိတယ်။အဲ့ဒါကဟောတယ်ဆိုတော့ဒီခန္ဓာ၅ပါးကိုငါလို့ဒါဥစဉ်အတူချုပ်ပြောတာနော်ဒီခန္ဓာ၅ပါးကိုငါငါဥစ္စာလို့လွယ်လွယ်မှားမှားဆွေးလန်းသိမ့်ပိုက်ပဲဆိုရင်အဲ့ဒီပုဂ္ဂိုလ်ကရုပ်ပိုင်းဆိုင်ရာခန္ဓာလဲနာတယ်စိတ်လဲနာတယ်နော်ဒီခန္ဓာ၅ပါးကိုငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးအကြောင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားမျှတာလို့မှန်မှန်ကန်ကန်သိရင်ရုပ်တဏ္ဏပြီးတော့စိတ်မနာတဲ့လူတဲ့အဲ့ဒါကိုခွဲခြားပြီးတော့ဟောတာဟုတ်ရလားတရားဥစီတို့ဒီနေရာမှာပြောလို့လာဒီခန္ဓာကိုယ်ဟာဥတလုံးသဖွယ်ဘာအာမခံခြင်းမှမရှိဘူးအချင်းမကြီးပွဲဖြစ်သွားနိုင်တယ်ဟုတ်လားနောက်ပြီးတော့တစ်ချက်စဉ်းစားကြည့်နေတာကကျမကြီးကောင်းနေတဲ့အခုလိုအခါမျိုးမှာတောင်မှတရားဘာဝနာအလုပ်ကိုအားထုတ်ဖို့ခဲနေတယ်ဆိုရင်ကျမကြီးမကောင်းတဲ့အခါမှာပို့ပြီးတော့ခက်မယ်ဆိုတာသိကြရတယ်တရားဥစီတို့ပြောနေတာစိတ်ကူးရင်တခုမှပါဘူးနော်ဒီခန္ဓာကိုယ်ကြီးကလည်းအင်မတန်ဆိုးတဲ့အခြေအနေကြီးကိုတေချာဖို့ဥတည်နေတယ်ဆိုတာလည်းတေချာတယ်ဘယ်သူမှမငြင်းနိုင်ဘူးဟုတ်လားဒီလိုအခြေအနေကောင်းနေတဲ့အချိန်မှာတော့မလုံနိုင်တာအခြေအနေဆိုးလာရင်ပိုးပြီးတော့မလုံနိုင်ပါဆိုတာလည်းမလွယ်ဘူးမယ်ဆိုတာလည်းတေချာတယ်အဲ့တော့ဦးဇင်းတို့ပြောချင်တာကမောင်းမောင်းခေါ်တော့ကိုရှားထူးတဲ့နေလို့ထင်တာပဲအဲ့ဒကမကြီးတွေဟုတ်လားအေးအခြေအနေတရားကတော့အင်မတန်ဆိုးတဲ့စီကိုဥတည်နေတာအတိတ်မရှိနေတိတ်မရှိပြောတာမဟုတ်ဘူးဟုတ်လားလူတိုင်းလူတိုင်းဒီအင်မတန်ဆိုးတဲ့အခြေအနေကြီးကိုဥတည်နေတာဟုတ်လားဘယ်လိုမှလည်းတားလို့မရဘူးအဲ့ဒီကိစ္စကဟုတ်လားဒါကြောင့်ဒုတိယစဉ်းစားဆင်ခြင်ရမယ့်အချက်သည်နာကျင်တရားနာကျင်တရားကိုစဉ်းစားရင်အာရုံကျမှဆိုတဲ့ကျမ်းမာရေးကောင်းခြင်းမှကိုအကြောင်းပြုပြီးတော့ဖြစ်ပေါ်တဲ့ဒုစရိုက်တရားလေးကျင်းသွားမယ်လို့ဒီအကျိုးရလာကိုရနိုင်တယ်လို့ပြောတာဟုတ်လားအေးနောက်တတိယစဉ်းစားရမှာကဘာလဲတော့သေခြင်းတရားတိရင်တရားဆိုတော့ပို့ပြီးတော့ထည့်ရသွားတယ်။ဒါကြောင့်မရဏတောတိကမ္မဋ္ဌာန်းကျတော့ပို့ပြီးတော့ကျေကျေပြန့်ပြန့်မြတ်စွာဘုရားကဟောတာပေါ့။ဟုတ်လား။ဒါကြောင့်ငါခန္ဓာကိုယ်ဟာတည်ရလိုက်ပြီ။တည်ခြင်းသဘောတရားကိုငါဘယ်လိုမှမရှောင်လွှဲနိုင်ဘူးလို့စဉ်းစားတဲ့ပုဂ္ဂိုလ်ဒီတဲ့။အတ္တိဘိက္ခဝေဇီဝိတေဇီဝိတမတောယေနပတိနမတ္တ။ဘတ်တော်ရင်မှာငါအသက်ရှင်နေတယ်ဆိုတဲ့ဇီဝိတမှန်ဆိုတာရှိတယ်။ပိတဲ့ဓာတိတွေသဘောပေါက်ဖို့အင်မတန်အရေးကြီးတယ်လို့ထင်တယ်။မတိမတာရှိနေတာနော်။ငါရှင်းသန်းနေတယ်ဆိုတာကိုအကြောင်းပြုပြီးတော့ဖြစ်ပေါ်တယ်ဗါတဲ့လို့မှန်ဇီဝိတမှန်။အဲ့ဒီဇီဝိတမှန်နေလည်းဒုစရိုက်တရားကိုဖြစ်စေတာပဲ။သင်ရသိမ့်မယ်။သင်ခြင်းသဘောတရားကိုမရှောင်နိုင်ဘူးလို့စဉ်းစားတဲ့ပုဂ္ဂိုလ်ဒီအဲ့ဒီဇီဝိတမှန်ပျောက်တယ်သို့မဟုတ်ပါနဲ့။ဇီဝိတမှန်ပျောက်ရင်ဇီဝိတမှန်ကြောင့်ဖြစ်မဲ့ဒုစရိုက်တရားပျောက်လိမ့်မယ်။ဒုစရိုက်ပျောက်ရင်အရှင်ရဲ့ပျောက်မှာပဲ။ဟုတ်ရဲ့လား။အေးအဲ့ဒီတော့ပိဋကပေါင်းတော်ကတော့ငါဟာတည်ရလိမ့်မယ်ဆိုတဲ့အချက်ကိုအမှန်တည်းလေးစဉ်းစားရတယ်။ဒါကိုစဉ်းစားတဲ့နေရာမှာဦးဇင်းတို့အင်္ဂုတ္တပါဠိတော်သတ္တကတိပ္ပမာနာရှိတဲ့အရကသုတ်တံဆိုတာကိုနည်းနည်းပြောခြင်းတယ်။ပိဋကလူရဲ့စိတ်ထဲမှာတည်ရတရားကိုစဉ်းစားတဲ့နေရာမှာအချက်လက်ကလေးတွေရအောင်လို့ဟုတ်ရဲ့လား။အဲ့ဒီအရကသုတ်တံမှာဦးဇင်းတို့ဘုရားတော်ကြီးကအရကဆရာကြီးဆိုပြီးတော့ယတိကြီးတမပေါ့လေဇာမိန်ကြီးရပြီးတော့ကမယာကကိုဝိက္ခမဏဗဟန်နဲ့ပဲခွာထားနိုင်တယ်ပေါ့တပည့်ယတိကြီးရာပေါင်းများစွာရှိတယ်နော်အဲ့တော့သူ့ရဲ့တပည့်တွေကိုဘယ်လိုဆုံးမကြလဲဆိုတော့စိတ်သားတို့တဲ့လူသားတွေရဲ့အသက်ဆိုတာ တူတူလေးတဲ့အရှိကြီးမဟုတ်ဘူးလေနော်ဆန့်ကျင်ဘက်ကလေးနဲ့ပြောတာနော်တူတူကလေးတဲ့အရှိကြီးမဟုတ်ဘူးလေနောက်လူသားတွေအသက်ဆိုတာနည်းနည်းလေးတဲ့အများကြီးမဟုတ်ဘူးလေနော်နောက်လူသားတွေအသက်ဆိုတာခဏကလေးတဲ့အကြာကြီးမဟုတ်ဘူးပြောဖို့ကလေးနော်တူတူကလေးအရှိကြီးမဟုတ်ဘူးနည်းနည်းကလေးအများကြီးမဟုတ်ဘူးပြီးတော့ပါတယ်တို့ခဏကလေးအကြာကြီးမဟုတ်ဘူးဒါကြောင့်ဉာဏ်ရှိတဲ့ပုဂ္ဂိုလ်ကဒီအသက်ရဲ့မခိုင်မာတဲ့အကြောင်းအမှတ်ကံကျမရှိတဲ့အကြောင်းတူတောင်းတဲ့အကြောင်းကိုစဉ်းစားပြီးတော့မသေးခင်အခိုက်အတန့်လေးမှာကတ္တဗံကုတ္တံစရိတ္တဗံဇမစရိယံကောင်းတာကိုလုပ်တဲ့နဲ့မြတ်တာကိုကျင့်တဲ့နဲ့တဲ့ပြောတာလေးထိမိတယ်နော်ကတ္တဗံကုသလံကောင်းမှုကိုပြုသင့်တယ်စရိတ္တဗံဓမ္မစီရင်မြတ်သောအကျင့်ကိုကျင့်တယ်နတ္ထိဇာတ္တအမရဏဝိပွားနာတဲ့တတ္တဝါမသိဘူးဆိုတာဘယ်သောခါကလာမှမရှိပါဘူးတဲ့ဟုတ်လားအဲ့ဒီမှာဘုရားကောင်းကြီးကဥပမာခုနှစ်ချက်နဲ့သိခြင်းသဘောတရားကိုစဉ်းစားဖို့တပည့်တွေကိုဆုံးမဒါဘုရားဖြစ်ပြီးမှပြန်ဟောတာပေါ့ဥပမာခုနှစ်ချက်ကိုအရှင်တို့အကျဉ်းချင်းလေးပဲပြောမယ်ပေတတို့အစာလေးတွေတော့ပဲပြောမှာနော်အေးမြက်ဖြာနှင်းဖြောက်ဟိုဆောင်းကမှာမြက်ဖြာမှာနှင်းပေါက်ကလေးတွေမစိမ်ဝင်ကလေးတွေတီးလို့ဝင်းဝင်းလက်လက်ကလေးတွေလူတိုင်းမြင်ဦးတယ်နော်အဲ့ဒါနေလုံးကတဖြည်းဖြည်းနဲ့မြင့်တက်လာတဲ့အမြန်ဒီနှင်းဖြောက်ကလေးကဘယ်အချိန်ဖြောက်တော့မှာမသိဘူးအဲ့ဒီနှင်းဖြောက်ကလေးရဲ့တည်တက်နေတဲ့အချိန်ကာလတွေဘယ်လောက်ကြာတယ်လဲဘယ်လောက်မှမကြာဘူးအဲ့ဒါလိုကိုယ့်ရဲ့အသက်တွေမြေပြားမှာတွေးကပ်နေတဲ့နှင်းပြောက်တစ်ဖွဲအင်မတန်ကြောက်ရွံ့တယ်ဖြစ်တယ်လို့စဉ်းစားရပြီဒီအချက်ကိုဘေးသက်ပေါင်းတော်ကောင်းတို့အခုအသက်၄၀ရှိပြီ၅၀ရှိပြီအကြာကြီးနေခဲ့ရတယ်လို့ထင်လားမထင်ပါဘူးမတည်တည်ကလို့ပဲဟုတ်ရဲ့လားဒီနောက်လည်းပဲဒီလိုခြင်းဥမာပဲ80 80ဖြစ်သွားလို့လည်းငါအကြာကြီးနေခဲ့ရတယ်လို့ခံစားရမှာခံစားရမှာဟုတ်လားအေးမြေပြားနှင်းပေါက်ပြပြနေပြောမိုးပေါက်ရှိပွက်နော်ဟိုမိုးရေကြီးကြီးရွာတဲ့အခါခြေပြင်ပေါ်မှာမိုးပေါက်ကကျတော့ဝိုင်းနေတယ်ဝိုင်းနေတယ်အကွင်းကလေးတွေထင်သွားတာသိရနော်အဲ့ဒီအကွင်းလေးတွေဘယ်လောက်ကျတယ်ဘယ်လောက်မှမကျဘူးအဲ့ဒါတွေကလူတွေရဲ့အသက်ဟာမကျဘူးဆိုတာကိုစဉ်းစားရတယ်မြေပြနေပြောမိုးပေါက်ရှိပွက်ရှိထက်ဒုရှိရင်မြင့်တဲ့မြေပေါ်မှာဒုက္ခလေးနဲ့ချစ်လိုက်ပြီဆိုရင်အကြောင်းလေးတော့ထင်သွားတာမှန်တယ်။သို့သောအဲ့ဒီအကြောင်းလေးကပြီးပြီးပြောင်းပြောင်းပဲထင်ထင်ပြက်ပြက်ပဲနောက်ကရေလန်းကလွန်ပြီးတော့ဖြစ်လိုက်တယ်။အဲ့ဒီဒုက္ခရဲ့အရင်လေးမှာပဲအရာလေးထင်တယ်လို့လေးဖြစ်ပြီးတော့တောက်လျှောက်ပြက်ပြီးတော့မလိုက်ဘူးလား။မြန်တယ်နော်။ဒီအဲ့ဒီဥပမာဟုတ်လား။မြေပြားနှင်းကြောင်းမိုးပေါင်းရှိပွဲရှိတဲ့ဒုက္ခရှိတောင်ကြမြင့်နဲ့အဲ့ဒါကျတော့ဥစဉ်ကကြိုက်တယ်။တောင်ကြမြင့်တယ်တောင်ကြမြင့်ဆိုတော့အရှိအဟုန်ကြီးတာပေါ့မြေတီထင်းချောင်းလေးအမိုက်တွေကိုတည်ဆောင်ပြီးတော့တလခုတလထူတစ်ခါတည်းစီစဉ်သွားတာဟုတ်လားရည်စည်းအင်မတန်တန်တယ်ပေါ့နော်အဲ့ဒီတောင်ကြမြင့်ရက်နေတဲ့အချိန်ဆိုတာရှိနိုင်မလားရှိသူကအချိန်နဲ့အမျှစီစဉ်နေတယ်အဲ့ဒီစီစဉ်တဲ့နေရာမှာလည်းပဲနှိမ့်နှိမ့်ကွေးကွေးစီစဉ်တာလားမြင်းမြန်ဆန်ဆန်စီစဉ်နေတာလားမြင်းမြန်ဆန်ဆန်စီစဉ်နေတာအဲ့လိုပဲဒူရီရဲ့အသက်ဆိုတာလည်းပဲအမြဲတမ်းဆီဆင်းနေတယ်။ဆီဆင်းနေတဲ့မြင့်တစင်းနဲ့တူတယ်။ဘယ်စီကိုဥတည်နေတာလဲ။ဒီပဂတိမြင့်တည်ပင်တဲ့သူတွေအရဥတည်နေတယ်လို့ဒကာဒကာတို့ကိုရှင်တို့ရဲ့ရှင်သန်ခြင်းဆိုတဲ့မြင့်တစင်းကတည်ခြင်းတရားလေးဟူသောသဘောတရားစီကိုဥတည်နေတာ။ပဂတိမြင့်တည်အယက်အနာမရှိတယ်လို့ဒကာဒကာတို့ကိုရှင်တို့ရဲ့ရှင်သန်ခြင်းကလည်းအယက်အနာမရှိဘူး။ကိုကတော့ကိုအတုကိစ္စနဲ့ပင်ပန်းတဲ့အခါမှာညဣစ္ဆတဲ့ချင်းနားယူတယ်လို့ပြောတာပေါ့။သို့သောဒီခန္ဓာကိုယ်ရဲ့တည်ရသွားတဲ့အလုပ်ကနားတယ်လို့ရှိသလားမရှိဘူးမိုးပေါက်ကလေးတွေမြင်လိုက်သလားလို့6နာရီမနေ့ကကိစ္စမဟုတ်လားနော်အဲ့ဒီတော့ဟိုမိုးကုတ်စတော်ဘုရားကြီးရဲ့စကားကိုယူပြောရရင်တော့ဒီခန္ဓာကိုယ်တည်ရသွားတဲ့အလုပ်ကစိတ်လေးတောင်းရင်လည်းသွားတာပဲထမင်းစားရင်လည်းသွားတာပဲစကားပြောရင်လည်းသွားတာပဲဟုတ်လားကိုကသာမိမိရရနေလို့သူကသူ့အလုပ်ကိုသူပုံမှန်လုပ်နေတာဟုတ်ရဲ့လားဒါကြောင့်ဒီဘုရားကောင်းကြီးပြောတဲ့ဥပမာကိုဦးသိန်းကအင်မတန်သဘောကျတယ်ဒီအသက်ဟာအရှိန်အဟုန်နဲ့စီးဆင်းနေတဲ့တောင်ကျမ်းမြစ်တစ်စင်းတစ်ဖွဲ့ရှက်ချင်းလာခြင်းဆိုတာမရှိဘူးဒီကိစ္စကိုသိထားရမယ်ဟုတ်ရဲ့လားမြေပြားနှင်းကြောင့်မိုးပေါက်ရှိပွက်ရှိတဲ့ဒုက္ခတောင်ကြမြင့်နဲ့ထွေးပြစ်တွေတဲ့တွေထွေးသလောက်တွေတဲ့သိဖို့ကဒါပြောတာဟုတ်လားသိရောက်တဲ့တွေတွေတဲ့အခါစိတ်ကူးကြည့်တယ်မှာဟုတ်လားတွေရှာနေစုပြီးတော့ထွက်ဆွထွေးလိုက်တာ ထွေးလိုက်လို့ထွေးနိုင်မှမသိဘူးဘယ်အချိန်မှမပါလို့ပဲလို့ကြိုတင်စဉ်းစားတာဘာမှမရှိဘူးတွေးထွေးတဲ့ပိစာအင်မတန်မှလွယ်ဟုတ်ရဲ့လားဒါကြောင့်သိခြင်းသဘောတရားဆိုတာအဲ့ဒီတွေးထွေးသလောက်လွယ်ဟုတ်လားသိပြီးတော့ကိုယ့်ဘဝကြီးကိုခန္ဓာနာနာကြီးကြီးကျယ်ကျယ်အမှတ်ကလေးရှိရှိကြီးထင်းမနေနဲ့လို့ပြောရမရောဟုတ်လားရောက်တယ်နော်မြက်ဖြာနေပြောင်းဘိုးပေါင်းရေပွဲရေထက်တုံးချစ်တောင်ရမြင့်နဲ့ထွေးပြစ်တွေအပူပေးဖို့ထက်ပြောင်းပြက်အသားနဲ့တနေကုန်အပူပေးထားတဲ့တန်ဟုတ်ကြီးရေတောက်ပြီးတော့အဲ့ဒီဘောကိုအသားလုံးလေးတလုံးလက်တစ်စက်လောက်တုံးပြီးတော့ပြစ်ချလိုက်မယ်ဆိုလို့ရှိရင်လိန်တုံးပြီးတော့နောက်တော့မိကိုတစ်ထောင်လောက်ထပ်ပြီးတော့မလုပ်တော့ဘူးဖြာချသွားမယ်မြန်တယ်နော်အဲ့လိုပဲတခါတော့တော့ဦးစင်တော်ကြီးအသက်ဆိုတာမြန်တယ်ဒါပြောတာပြီးနောက်ဆုံးဥပမာလားအဘူမင်းဦးတဲ့ပြောင်းပြက်တာတတ်မိနွားနဲ့ဟောနွားတပည့်တို့ကသူ့ဝဲလာတဲ့နွားကိုနွားတပည့်တို့ဆွဲသွားတဲ့မြင်ကွင်းအဲ့ဒီနွားရဲ့ခြေလမ်းလမ်းခြေလမ်းတိုင်းတေဖို့နေတယ်သိကြတယ်နော်ခုတကံမတော်ဦးစင်တို့ရဲ့နေ့ရက်တိုင်းနေ့ရက်တိုင်းတေဖို့နေတယ်တရက်ကိုသွားရင်တရက်စာနေသွားတယ်နေ့ရက်ကိုသွားရင်နေ့ရက်စာနေသွားတယ်ဒါကြောင့်ဘဝရဲ့လက်ကျန်အချိန်ကအချိန်နဲ့အမျှနေလိုက်နေတယ်၊ကိုလိုက်နေတယ်၊ခန့်လိုက်နေတယ်ဒီအချက်ကိုသတိထားပြီးတော့လက်ကျန်လေးကိုတန်ဖိုးထားဖို့ပြောချင်တာတချို့ကသိရင်တရားကိုစဉ်းစားလို့ရှိရင်ဟာစိတ်ပြက်အာရုံပြီးတော့ဘာမှလုပ်ချင်စိတ်ကံနေလေးရှိမှမဟုတ်ဘူးလို့အတွေးနဲ့ယမ်းထင်တာလေးရှိတယ်အမှန်စင်စစ်သိခြင်းသဘောတရားကိုစဉ်းစားရင်စိတ်တဲ့တွေကပို့ပြီးတော့အတက်လာဘလို့အတက်လာတာလဲဆိုတော့ကိုယ့်ရဲ့ဘဝကိုကိုယ်တန်ဖိုးထားတယ်ဘဝသိပြီးတော့မကြံဘူးမကြံတာကိုကောင်းတာကိုလုပ်နိုင်သွားဖို့အရေးကြီးတယ်ဆိုတော့သူ့မှာဟိုနေရမဲ့အချိန်မှာဘလို့နေမယ်ဆိုတဲ့သူ့ရဲ့ရည်ရွယ်ချက်တွေရည်မှန်းချက်တွေကပို့ပြီးတော့ခိုင်ပါတယ်ပြတ်သားတယ်ဘာလုပ်သွားမလဲဆိုတာရှိတယ်တခြင်းသဘောတရားကိုမစဉ်းစားတဲ့လူကဘဝမှာဝိုးလိုဝါးလာနေသွားတာဟိုလိုလိုဒီလိုလိုဘာမှမထူးသောမဆန်းသောကိစ္စတွေနဲ့ပေါ့ပေါ့ရော့ရော့နေပြီးတော့ဒီလိုနဲ့တန်ဖိုးရှိတဲ့အချိန်တွေဟာအချိန်ကြီးကုန်သွားတာပင်နီးနဲ့မှမတူနိုင်ဘူးတည်ခြင်းကိုအမှန်ရတယ်လည်းတည်ခြင်းကိုအမှန်မရတဲ့အတွက်ဘဝကိုတန်ဖိုးထားဖို့ညီလည်းမတူဘူးဘဝကိုအလေးနဲ့စဉ်းစားဖို့ညီလည်းမတူဘူးဒါကြောင့်ဦးစင်တို့ကြားဖြတ်ပြီးတော့ပြောလိုက်ချင်းသေးတယ်တည်ခြင်းကိုစဉ်းစားလို့ရှိရင်အကျဉ်းချင်းအဖြစ်အချက်နှစ်ချက်ကိုသဘောပေါက်မယ်အဲ့ဒါပါလဲဆိုတော့ဘာကတန်ဖိုးရှိတယ်ဘာကတန်ဖိုးမရှိဘူးဆိုတာအဲ့ဒါတကယ်သဘောပေါက်မယ်သူများပြောရင်သူတွေကလက်မခံဘူးတော့ဟေးမင်းကုသိုလ်ကမှတန်ဖိုးရှိတာဒါတွေကသိတန်ဖိုးမရှိဘူးလို့ပြောရင်နာရှိလို့ဒါကြားရတာစိတ်ထဲကနှဲ့နေတဲ့လက်ခံကိုခင်းရင်းနဲ့ကိုကိုယ်တိုင်သိခြင်းသဘောတရားကိုစဉ်းစားရင်ဒါတန်ဖိုးရှိတယ်ဒါတန်ဖိုးမရှိဘူးတန်ဖိုးရှိတာကဘလောက်ရှိတယ်ဘလောက်မရှိဘူးလို့စီပါသိနိုင်တယ်ဒါတစ်ချက်နော်နောက်ပြီးတော့သိခြင်းတရားကိုစဉ်းစားရင်ဒါအရေးကြီးတယ်ဒါအရေးမကြီးဘူးလို့ဒီအချက်ကိုလည်းသိတယ်ခုလူတွေကသိခြင်းသဘောတရားကိုမစဉ်းစားတော့တရားဓမ္မကိစ္စကိုလည်းပဲတရားလုံးစိတ်ဆင်းရဲခံတော့အောင်အရေးကြီးရင်ကြီးဖြစ်တာပဲ။အဲဒီကမာကြီးကဟုတ်ရလားအဲ့ဒါ။တော့စဉ်းစားတော့စဉ်းစားတော့အရေးကြီးရင်ကြီးနေတာကဟုတ်ကော။အဲ့တော့တည်ခြင်းတရားကိုစဉ်းစားမှဒီကိစ္စကဘယ်လောက်အရေးကြီးတယ်ဒီကိစ္စကဘယ်လောက်အရေးကြီးဘူး။ဒါကတော့ထားလိုက်ပါမဖြစ်တဲ့ကိစ္စမရှိဘူး။ထားနိုင်တယ်။ဟုတ်လား။ဒီကိစ္စကတော့ဘယ်လောက်အရေးကြီးတယ်ဘယ်လောက်အရေးကြီးဘူးလို့ကိုယ့်ကိုယ်ကိုယ်ပိုင်ညာနဲ့သိတယ်။သူများပြောရင်သိလက်မခံဘူးနော်လူတွေက။ဒါကြောင့်မလို့တည်ခြင်းကိုစဉ်းစားရင်ဒီနေရာမှာတော့မြတ်စွာဘုရားကဇီဝိတမှန်ပြောက်ပြီးတော့ဗါတယ်တော့တွေးလိုက်ကြည့်ပြီးတော့ချမ်းသာရာရတိပိဒါဦးဇင်းတို့အရကသုတ်တံကိုအပြည့်ပြုပြီးတော့ပြောတာခုနှစ်ပါးဟုတ်ရဲ့လားဒါကြောင့်ပြည်သမားတို့ကောင်းတို့တည်ခြင်းသဘောတရားကိုစဉ်းစားပြီးတော့ဘဝရဲ့လက်ကျန်ခြင်းကိုတန်ဖိုးထားပြီးတော့တန်ဖိုးရှိတာကဘာတန်ဖိုးမရှိတာကဘာအရေးကြီးတာကဘာအရေးမကြီးတာကဘာဆိုတာကိုဖွဲ့ခြားနားလည်ပြီးတော့တန်ဖိုးရှိတာကိုရွေးလုပ်ပြီးဖို့အရေးကြီးတယ်အရေးကြီးတာကိုအရှင်းလုံးလိုက်ပြီးဖို့အရေးကြီးတယ်ဟုတ်ရဲ့လားအေးဒါကတော့တည်ခြင်းသဘောတရားသုံးခုရှိပြီနော်။ဩနာတိကွဲကနတွဲအမြင်နေတိုင်းရှိကွဲရောက်လာပြီဟုတ်လား။ဥစဉ်တရားဟောတာတဏှာကြီးရှိတော့မယ်ဗျာ။ဟုတ်လား။တရားကနည်းနည်းရှိတော့မယ်နဲ့တူတယ်နှစ်ပါးတောင်ကျန်နေတယ်ဟုတ်လား။အေးကွဲကွာရမယ့်သဘောကိုမလိုရမယ်။စဉ်းစားရမယ်။ကိုကချင်းမြတ်လို့ရတဲ့ပုဂ္ဂိုလ်တွေကိုကိုချင်းမြတ်လို့ရတဲ့ပုဂ္ဂိုလ်တွေဟုတ်လား။ကိုမြတ်တာတရားတွေနဲ့ကိုတန်ရောစဉ်တွေနဲ့အစုဖွဲ့ကလေးဖွဲ့ပြီးတော့လူတွေဆိုတာဒီလိုနေကြတာပဲအဲ့ဒါတွေဟာသာဝရသဘောဟုတ်ရဲ့လားမဟုတ်ဘူးဟုတ်လားတခဏမြတခါတလေမြန်းဆိုရင်ဘုံလာကြီးတောင်မှပြီးဆုံးသွားနိုင်တယ်ဟုတ်ရဲ့လားကွဲကွာသွားကြရမှာအဲ့ဒီကွဲကွာခြင်းသဘော စဉ်းစားမယ်ဆိုလို့ရှိရင်လေသူကြတော့မာလို့မြတ်စွာဘုရားကမပြောတော့ဘူးတတဝါဒီမှာသန္ဓရာကနောက်အချင်းချင်းမမောကြတဲ့တွေ့တာကြတဲ့ပုဂ္ဂိုလ်ရဲ့ပုံမှာတွေ့တော်ဆွေးနွေးနေတဲ့သန္ဓရာကဆိုတာရှိတယ်လေအဲ့ဒီသန္ဓရာကကြောင့်ဒုသရတရားဖြစ်တယ်ဒုသရတရားကြောင့်အစဉ်ရင်ဖြစ်တယ်ကိုယ်ကွာရမယ့်တရားကိုစဉ်းစားမယ်ဆိုရင်အဲ့ဒီဒုစရိုက်တရားဖြစ်ပေါ်ကြောင်းဖြစ်တဲ့သန္ဓရာဂတွေကပျောက်သွားလိမ့်မယ်။သို့မဟုတ်ပါသွားလိမ့်မယ်တဲ့ဒီအကျိုးတရားရနိုင်တယ်။ဟုတ်ရဲ့လား။ဒါကြောင့်ကိုယ်ကွာရမယ်ဆိုတဲ့သဘောတရားကိုစဉ်းစားရတယ်။ဘုံကအတူတူနေကြရတယ်ဆိုတာသာဝရသဘောမဟုတ်ဘူး။ဒီကိစ္စကိုစဉ်းစားလို့ရှိရင်မိတ္တပေါင်းတော်ကောင်းတော့အတူတူနေရတဲ့ပုဂ္ဂိုလ်ရဲ့အပေါ်မှာပူပြီးတော့တန်ဖိုးတန်တယ်ပူပြီးတော့လည်းပဲကိုမြတ်လို့တဲ့သဘောလေးဖြစ်တယ်။တန်ရောရှင်နဲ့မြတ်လို့တယ်ဆိုတာလေမေတ္တာတရားနဲ့ဟောနေရတဲ့အခိုက်အတန့်တွေဘယ်လောက်ကြာမယ်ဆိုတာတော့မသိနိုင်ဘူး။တယောက်ကိုတယောက်ပို့ပြီးတော့တန်ဖိုးထားတယ်။ဟုတ်ရလား။အဲ့ဒါလိုမျိုးမဟုတ်ဘဲနဲ့မိမိရောရောပေါ်ပေါ်ဆန်းဆန်းနေမယ်ဆိုရင်တော့ပိဋကရင်အစွဲနာမယ်ဆိုလို့ရှိရင်ခွဲခွာတဲ့အချိန်မှာတပတ်တန်းဆင်းရဲလိမ့်မယ်။ဟုတ်ရလား။တဘာဝတရားကြီးကတော့ဘယ်တော့မှရှော့ပါမလို့ဘူး။သူကတူလန်းနေသူသွားမှာပဲ။တူလန်းနေကဘာလဲဆိုတော့ကိုယ်ရသွားအောင်လုပ်ဖို့တူတာခွဲခွာရအောင်လုပ်ဖို့ကတူတာဒါကသူကတဘာဝကြီးပဲတတဝါတွေကိုမုံလို့လုပ်နေတာလေမဟုတ်ခွဲခွာရမယ်သဘောခွဲခွာရမယ်သဘောဒီနေ့မှာကိုယ်လမ်းလိုက်ကိုသွားကြရမယ်ဆိုတဲ့သဘောကတော့ကရင်အင်မတန်မှန်တဲ့တဘာဝဟောလာအဲ့ဒါကတဘာဝတရားကြီးရဲ့သူ့ဘက်ကအလုပ်နော်ခုတက္ကမတော့ကိုရှင်တို့ကုသိုလ်ရှင်တွေကလည်းပဲအဲ့ဒီအချက်ကိုရေးရေးလေးနဲ့နှစ်နှစ်ကာလသဘောမပေါက်တဲ့အခါကျတော့တန်ရုပ်ရှင်နေနဲ့တယောက်ကိုတယောက်မလုပ်ထားတော့ဆွဲထားတယ်။အင်းမြလို့လို့နဲ့အတင်းဖက်တွေထားမယ်ဆုတ်ထားမယ်ဆိုတော့သူကတော့လက်ပြက်ပြက်ဘာပြက်ပြက်ဆွဲပြက်သွားမှာပဲ။ဟုတ်ရဲ့လားမြင်ရလားမျက်စိတွေကို။အေးဒါကြောင့်အဲ့ဒီသဘောတရားတွေကိုပြီးပြီးတော့အစွဲနာမယ်ဆိုရင်ခွဲခွာတဲ့အချိန်မှာဒုက္ခကြီးလိမ့်မယ်။တနည်းအားဖြင့်လည်းပဲအစွဲတဲ့စိတ်ကြီးနဲ့ခွဲရရင်ဘယ်လိုမှပြေနေမှာမဟုတ်။မပြေနေတဲ့စိတ်နဲ့သိမယ်ဆိုရင်မပြေနေတဲ့ဘဝကိုရောက်သွားနိုင်တယ်။ဒါကြောင့်အတူတူနေကြရတယ်ဆိုတဲ့ကိစ္စဒီထာဝရမဟုတ်ဘူးဆိုတာကိုနားလည်ပြီးတော့သန္ဓရာဂတွေကိုရှော့ဖို့မလိုဘူးလားမလိုလေဒီကိစ္စနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ရသော်ဘုရားလက်ထက်ကဖြစ်ဖြစ်လေးတခုပြောပြနေတယ်ဟိုအာနန္ဒတိကြီးဆိုတာကြားလို့တယ်နော်သူကအင်မတန်ဆွဲလန်းမှုအားကြီးတဲ့ပုဂ္ဂိုလ်နော်ရှားရှားနဲ့ပြည့်စုံဘယ်သူမှမပြင်းနဲ့ပြီးတယ်ဆိုတာအားလို့ဘသူကအနောက်ထိတောင်ယူတာဟုတ်လားအကုန်လုံးကိုရှိမှနော်ဒါတွေအကုန်လုံးအတိုင်းနဲ့ဝိုင်းတဲ့အကုန်ရှိမှသူ့ရဲ့အယူဆကအင်မတန်ကြမ်းတမ်းတယ်ပေါ့နော်ဒါတွေကိုထာဝရဆိုတဲ့အမြင်သူကစွဲလုံးအားကြီးတာပေါ့အဲ့တော့သူကပါလို့ဆိုအတင်းဆုပ်ကင်ထားတဲ့သဘောရှိတယ်အဲ့တော့တည်တဲ့အခါကျတော့အဲ့ဒီအစွဲနာတဲ့စိတ်ကြီးနဲ့တည်တော့ဒေါသတန်ဖြစ်တယ်အင်မတန်လည်းအယူဆူတယ်နော်ဟိုသူဖြစ်တဲ့ယောမတော်အင်မတန်ဆင်းရဲတယ်လို့ပြောတယ်သူအကြောင်းအကျေပြောရင်အချိန်ကမလောက်ဘူးဟုတ်လားနောက်တော့သူ့အမေကတော့မှသူပါလို့ရှိရင်တောင်းရစားသားဆင်းရဲလို့ဆိုပြီးတော့မတ်တပ်ပြည့်အိမ်လေးမှာပြစ်ထားလိုက်တာဟုတ်လားအဲ့ဒါနဲ့သူတော်တော်လေးကြီးလာတော့သမုတ်စီတီလည်းဘယ်သူမှရိတ်ပင်မဲ့လူမရှိဟုတ်လားဆွေလေးပုခွားနဲ့ကလေးလေးပါနောက်ဆယ်နှစ်သားကိုနှစ်သားအရွယ်လေးနေမှာပေါ့အဲ့ဒါနဲ့သူတတိကြီးဘဝတုန်းကနေခဲ့တဲ့အိမ်ကြီးကိုတွေ့တော့ဟာဒါကအိမ်ကြီးကြီးပြီးတဲ့ကြည့်တော့ကြည့်တော့ငါအိမ်ကြီးဆိုတာဟုတ်သေးတာမဟုတ်တော့ဘူးအရင်ဘဝကတော့ဟုတ်တယ်ဒါပေမဲ့အခုအရှားရာကြောင်းနေသွားပြီအဲ့ဒီအရာရာပြောင်းလဲသွားမယ်ဆိုတဲ့အချက်ကိုသဘောပေါက်ဖို့ပဲအဓိကကဘောရမှာလေအဲ့ဒါနဲ့သူအဲ့ဒီသူ့အိမ်ကြီးကအမတန်ကြီးကျယ်ကန်းတာလေဥတတိုင်းကို5ထက်လောက်ကျန်တာအဲ့ဒါသူ့အိမ်ဆိုတော့သူတည်တာကိုဝန်းချသွားတာတကားမဟုတ်တတိယမြောက်မဟုတ်ရောက်တော့သူ့ရဲ့တာမူလားတည်ကြီးကမွေးထားတယ်သူ့မိကြီးလေးကိုအဲ့ဒါနဲ့တွေ့တယ်အဲ့ဒီမိကြီးလေးကဒါကအခုလို့ပဲသိတော့မယ်လေအဲ့ဒါနဲ့အဲ့ဒီကလေးလေးတွေကဒီလောက်ကြောက်စရာကောင်းတဲ့ကလေးကိုမြင်တော့ကြောက်တတ်ပြီးတော့မေ့သွားတယ်လို့ဆိုတယ်။အဲ့ဒီမှာအဆောင်ချက်တွေကရောက်လာပြီးတော့ဒီကလေးကိုတခါနဲ့ရှိုက်နှက်ပြီးတော့တေးကြီးဆိုပြီးတော့ခြေတော်နဲ့ချောင်းကနေဆွဲပြီးတော့အမိုက်ပုံပေါ်ပစ်တာ။ဟုတ်ရဲ့လား။အဲ့ဒီမှာမြတ်စွာဘုရားကတွေ့တော့မှရှေအာနန္ဒာကိုခေါ်ပြီးတော့ဟုတ်လား။အိယတာအာနန္ဒာတတိကြီးပဲလို့ပြောတော့မူလတိတိကအင်မတန်ခံမြင်းနေလေ။အဲ့ဒီမှာမြတ်စွာဘုရားကဒါမင်းအဖေမင်းမယုံလို့ရှိရင်သူလူဘဝတုန်းကမင်းအဖေဘဝတုန်းကပြုတ်ထားတဲ့ရွှေဦးတွေမင်းပင်နာထားတယ်ဆိုတာမင်းမသိဘူးမို့လားအဲ့ဒါသူ့ကိုမေးပါလားအဲ့ဒီမှာမေးတော့မှအဲ့ဒီကလေးကအကုန်ပြတာမှမူလတိတိကရှုံတာအဲ့တော့ဦးဇင်းတို့ပြောချင်တာကအဲ့ဒီကောင်အဲ့ဒီကိစ္စလေးအဲ့ဒီဇာတ်တမ်းလေးကိုခေါင်းထဲပါလို့ပေါ်လာတာလည်းဆိုတော့ဟေဓမ္မအိတ်ကြီးလို့သူထင်တယ်ဆိုတာလေးကိုဦးဇင်းကစိတ်ထဲမှာတွေးမိတာ ဟုတ်ရဲ့လားငါအိမ်ကြီးဆိုတာအမြဲထားပါဟုတ်တယ်လားမဟုတ်ဘူးဓမ္မသာသမီတွေငါဓမ္မဆွေမျိုးတွေဓမ္မလူတွေဆိုတာကအမြဲထားတာဟုတ်နိုင်တယ်လားမဟုတ်နိုင်ဘူးဟုတ်ရဲ့လားဘိုးဦးဇင်းတို့ပခုတ်ကူမြို့နယ်တဲကကျွန်တော်ပြောရမှာတခါကြီးဥွှေစင်နဲ့တကယ့်အဖြစ်ပြန်နော်အဲ့ဒါသူကနောက်ဘဝတွေကိုသူကအမှန်ရတယ်သူကအရင်ဘဝတော့ကအဲ့ဒီရွာမှာခင်ပုံဆိုတဲ့ကောင်မလေးတစ်ယောက်ဖြစ်တယ်အင်မတန်ဆင်းရဲတယ်ဒါပေမဲ့အင်မတန်သိမ်ပါတယ်ဘုရားတရားကိုအင်မတန်ကြည်ညိုတယ်အဲ့ဒီခင်ပုံဘဝတော့မှာဥွှေစင်ကအဲ့ဒါတွေကိုအကုန်ပြန်ပြောနိုင်လို့ပြန်ပြောပြန်လာတာအဲ့တော့သူအမေကလည်းဆင်းရဲတော့ဒီခင်ဗျာကလေလုတ်ပေါင်းတင်ပြီးတော့အမေအိုကြီးကိုလုတ်ကန်ကျွေးမွေးရတာပေါ့တနေ့တော့အဲ့လိုပဲခင်းထဲမှာပေါင်းတင်နေတဲ့မွေကြိုက်လို့အစိတ်ပုံပြီးတော့ရုတ်တရက်တည်တယ်အဲ့တော့သူ့ကိုသူတည်တယ်လို့တော့သူမသိဘူးအဲ့ဒီခင်ဗျာကနောက်မွေကြိုက်လို့တည်တာဆိုတော့ရုတ်တရက်ကြီးသူသတိမိပြီးတော့မှုန်ပြီးတော့တည်သွားတာအဲ့တော့သူ့ကိုသူတည်တယ်မသိတော့ဘူးအဲ့တော့စိတ်ထဲမှာအမှန်သူပြိတာဖြစ်နေပြီအဲ့ဒါသူပြိတာဖြစ်တယ်လို့လည်းသူမသိဘူးသူ့ကိုသူခင်ပုံပဲအဲ့ဒါနဲ့သူ့တငယ်ချင်းလေးနဲ့လေလုံးကိုလိုက်သွားပြီးတော့လိုက်စကားပြောတာပြောတော့ तू ကပြောမိမယ်လို့သူ့တငယ်ချင်းလေးကဘယ်လိုမှမကြားနိုင်မသိနိုင်ဘူးအဲ့တော့ပြန်မပြောတော့ तू ကဝမ်းနေလိုက်တာကငါ့ကိုပြဿနာရှိလို့ပြန်မပြောတာနဲ့တူတယ်ငိုရင်းနဲ့တားငိုတာပဲတဲ့အဲ့ဒါဥွှေစင်ကပြန်ပြောပြလာအဲ့ဒါတကယ်ကြီးနေကငါ့ကိုဒီပြဆိုင်ကအိမ်ပြန်မယ်ဆိုပြီးတော့အိမ်ရောက်သွားတဲ့အခါကျအိမ်မှာလူတွေကလည်းအများကြီးပဲတယ်။ဟာအိမ်မှာလည်းလူတွေအုံလို့ပါလားဘာလဲမသိဘူးဆို။အဲ့ဒီလူအုပ်ကျန်းတွေကလည်းသူ့ဖြစ်ပြီးတော့ဝင်သွားတော့သူ့အမေကတစုံတစ်ယောက်ကိုပွေပိုက်ပြီးတော့ပတင်းငိုနေတာသူမြင်တယ်။အမေမလို့ငိုလည်းမသိဘူးပေါ့။အဲ့ဒါနဲ့သူကလူတွေညာတဲ့သူ့ဖြစ်တော့လူတွေကလည်းသူ့ကိုဘယ်သူမှသတိမထားဘူးလေ။မမကတော့တိကိုမသိကြဘူးလေ။အဲ့ဒါနဲ့သူ့အမေကဖက်ပြီးတော့ငိုနေတဲ့သူဘယ်သူလဲလို့ကြည့်လိုက်တော့ဟဲ့ခင်မုံပါလားလို့အဲ့ကျန်ပါအိုးငါတည်ပြီဆိုတာကိုသူသိလားဟုတ်လားသူ့ကိုဖက်ပြီးတော့ငိုနေတာဟုတ်လားအဲ့ဒါနဲ့လူတွေကသူ့ကိုသူ့အမေကြီးကိုချော့ပေါ်ပြီးတော့ဒီခင်မုံရဲ့အလားကိုလေးတိုင်းခင်မုံကိုတင်တော့မှအိုးငါတည်ပြီကိုဝမ်းနေလိုက်တာတဲ့သူကအဲ့ဒီဘဝမှာသူ့အမေကိုတန်ရုံးစင်အရှိဆုံးပဲအဲ့ဒါအမေကိုအမြဲတမ်းလိုက်စကားပြောတယ်အမေတမင်းချက်ရဲ့သူ့ဝိုင်းပြီးတော့ချစ်တယ်ထားတယ်လို့တယ်အဲ့ဒါအမေကသူ့ကိုတခွန်းမှပြန်မပြောဘူးလေပြန်မပြောတဲ့ဖြစ်ခင်ဗျာကအားချောက်တာပဲလို့တောင်ပြောသေးတယ်ဒီအဲ့ဒါသူ့အင်မတန်ဝမ်းနေတယ်ပြီးတဲ့ဒီဘဝသူ့အမေဟုတ်သေးသလားမဟုတ်တော့ဘူးဒီကိစ္စလေးကိုစဉ်းစားစဉ်းစားနေခြင်းနဲ့ဘဝတန်တရားရွှေအင်မတန်လေးနဲ့တယ်နော်ဟုတ်ရဲ့လားအခုဟုတ်ပြီလို့တော်ကြမဟုတ်ဘူးအဲ့တော့လောကဘဝရဲ့အမှန်တရားဆိုတာဘာလဲဆိုတာတော့ပြောဖို့တော်တော်ခက်တယ်။ဟုတ်ရဲ့လား။အခုမှန်မယ်လို့တော့ကြားမှန်ချင်မှမှန်ပဲ။ဆိုလိုတာကအတူတူနေကြတဲ့ပုဂ္ဂိုလ်တွေကအမြဲတမ်းထာဝရမဟုတ်ဘူး။ခွဲကြရမယ်၊ခွာကြရမယ်ဆိုတဲ့အချက်ပေါ့နော်။အဲ့ဒါကိုစဉ်းစားမှဆန္ဒတာကကင်းပြီးတော့ဒုစရိုက်ကင်းပြီ။အဲ့ဒီမှာအဲ့ဒီခင်မဘဝကတည်လို့ဖြစ်လာတဲ့ပြိတ္တာကနောက်တော့ဥွှေရှင်ဆိုပြီးတော့အဲ့ဒီရောကဒီကမာကြီးတယောက်ရဲ့သားကလေးနာဖြစ်တာပေါ့။နောက်အဲ့ဒါဥွှေရှင်ဆိုသူကအကုန်ပြန်ပြောပြနိုင်တာ။အကုန်လုံးမှမှန်ကန်ကန်ပြောလိုက်တာ။ဒါကြောင့်ပြိတ္တာကောင်းတော်ကောင်းတော်ဘဝတန်တရားနဲ့ပတ်သက်ပြီးတော့ဒီနေ့နဲ့နဲ့စဉ်းစားတတ်အောင်အဲ့ဒီလူဝင်စားကိစ္စရင်းလေ့လာစီခြင်းနဲ့ဟုတ်ရဲ့လား။နော်အများကြီးရှိပါလေအထောက်အကူ။အဲ့တော့ဦးဇင်းတို့စတုဒ္ဓမြောက်စဉ်းစားရမယ့်အချက်တွေခွဲခွာကြရမယ်၊ကွဲကွာသွားကြရမယ်။ဘာမှအမြဲထာဝရပိုင်ဆိုင်ခွင့်မရှိဘူးဆိုတဲ့အချက်။ဒီတကယ်ပိုင်ဆိုင်ခွင့်ရှိတဲ့အချက်တွေဘာလဲဆိုတာကတော့ငါးခုမြောက်စဉ်းစားရမယ့်အချက်ပေါ့နော်။ခုငါးခုမြောက်ရောက်လာပြီနော်။အေးဩနာတိကွဲကန္တွဲအမြဲနေတိုင်းရှုကန္တွဲရောက်လာပြီနော်။ကောင်းတာကိုပဲဖြစ်ဖြစ်ဆိုးတာကိုပဲဖြစ်ဖြစ်အကျဉ်းမှုကိစ္စကိုငါလုံးလိုက်မိမယ်ဆိုညာထိုးအလုံးကိစ္စနဲ့ထိုက်တန်တဲ့အကျိုးရလဒ်ကိုငါခံစားရလိမ့်မယ်အဲ့ဒီအချက်ကိုလူသားတိုင်းလူသားတိုင်းစဉ်းစားရမယ်အဲ့ဒါကိုစဉ်းစားရင်ဘာအကျိုးရှိမှလဲနော်တရားရဲ့ဒုတိယပိုင်းမဆုံးသေးဘူးနော်အကျိုးရလဒ်တွေကိုပြောနေတာအဲ့တော့မြတ်စွာဘုရားကအဲ့ဒါကိုစဉ်းစားလို့ရှိရင်နဲ့ဘာအကျိုးရလဒ်ရနိုင်လဲဆိုတော့ဒုစရိုက်တရားတွေကိုပဲဒါလိုက်ကင်းနိုင်တယ်ဟုတ်တာပေါ့ငါမကောင်းတာလို့ငါခံရမှာတော့လို့စဉ်းစားပြီးတဲ့ပုံကိုတရားတွေဘယ်နည်းနဲ့မှမကောင်းတာကိုအဲ့ဒီအခိုက်အတန့်မှာမလုပ်ဘူးဟုတ်ရဲ့လားငါကောင်းတာလို့ငါစဉ်းစားရမှာတော့လို့စဉ်းစားပြီးတဲ့ပုံကိုဒီအဲ့ဒီအခိုက်အတန့်မှာကောင်းတာကိုလုပ်ချင်စိတ်တွေအများကြီးရှိလိမ့်မယ်ဟုတ်လားဒါကြောင့်အင်မတန်အခြေခံကြတယ် ကောင်းတာလို့ရင်ကောင်းတာဖြစ်လိမ့်မယ်မကောင်းတာလို့ရင်မကောင်းတာဖြစ်လိမ့်မယ်ဆိုတဲ့အတွေးတွေလူတယောက်ကိုမကောင်းမှုမှခွာရှောင်စေဖို့ကောင်းမှုတွေကိုဆောင်ရွက်သွားစေဖို့အတွက်အများကြီးတွန်းအားပေးတယ်ဆိုတာဘယ်လိုမှမငြင်းနိုင်ဘူးလက်တွေ့ဆန်းလို့ရတယ်ဟုတ်လားရတယ်နော်ဒါကြောင့်ဦးဇင်းတို့ရဲ့ဆောင်ပြားကဟိုမစ္စမတိကေမဟောတာရှိတယ်ဟောဒီတဲ့လက်ရွာကလူတွေပါပါလိမ့်မယ်နော်လွားကြောင်းတဲ့အခါပါနော်ကိုယ့်ရဲ့တော်ကသူများရဲ့အခင်ကိုဝင်စားမယ်ဆိုရင်မလုပ်မလဲတားရမှာပေါ့ဟုတ်လားတကယ်လို့မတားနိုင်တဲ့ကိုယ်ကကြည်နေမယ်ဆိုရင်အခင်ပိုင်ရှင်နဲ့မလုပ်ဘူးပြဿနာတက်နေဟုတ်လားတရားဆွဲခံရမယ်ထောင်းတန်းဝေးတန်းအပေးခံရမယ်သူမို့အဲ့ဒီလူကသိတူလို့ဆိုရင်ရန်ဖြစ်မယ်ရိုက်မယ်နှက်မယ်ဟုတ်လားအဲ့ဒီစူးကျူးလေးကိုမြင်ပြီးတော့ကိုယ်နွားကိုကိုယ်ဘာလို့ရမလို့လူချင်းအောင်ထိသိမ့်ရမယ်သူများခင်ဝင်မစားချင်နေဟုတ်ရလားအဲ့ဒါကိုမြတ်စွာဘုရားကဥပမာပေးတာမကောင်းတဲ့စိတ်တွေမကောင်းတဲ့အပြုအမူတွေကိုပြုမှုပဲကြံ့ရင်တွေးမယ်ကြုံးမယ်ကြံ့ရင်ဒီအပြုအမူတွေငါ့ကိုဆင်းရဲစေမယ့်အပြုအမူတွေငါ့ကိုပူလောင်စေမယ့်အပြုအမူတွေအကုသိုလ်တရားတွေဆင်းရဲပွားစေမယ့်အရာတွေလို့စဉ်းစားရမယ်တဲ့စဉ်းစားလိုက်တာနဲ့တကယ်တည်းအဲ့ဒီအကုသိုလ်ပြုခြင်းနဲ့စိတ်ကိုပဲတစ်ခါတည်းမှဖြစ်သွားတော့ပြန်သွားတယ်ဒါစဉ်းစားတာနဲ့တော့မှရနိုင်တဲ့အကျိုးရတတ်တော့ဟုတ်ရလားဒါကြောင့်ကံနဲ့ကံရဲ့အကျိုးတရားကိုဘုရားဘာသာမှာတော်တော်စင်တရားအခြေခံအနေနဲ့အမြဲတမ်းကောင်းနေမှာထည့်ပြီးတော့မစဉ်းစားသင့်ဘူးလားစဉ်းစားသင့်တယ်ကောင်းတာလို့ရင်လည်းငါစံစားရတယ်မကောင်းတာလို့ရင်လည်းငါဆွဲရဒုက္ခရောက်မယ်ဆိုတဲ့အချက်ကိုပယ်ပယ်နေနေစဉ်းစားရမယ်အဲ့ဒါကိုစဉ်းစားသောအဖြစ်လူတယောက်ဒီမကောင်းမှုမှခွာရှောင်လာလိမ့်မယ်ကောင်းမှုတွေနဲ့နေဆက်လာလိမ့်မယ်ဟုတ်ရလားဒါကြောင့်ဒီကံအကြောင်းတရားဆိုတာအမြဲတမ်းစဉ်းစားဖို့အရေးကြီးတဲ့အချက်ဟုတ်ရလားဒါကြောင့်မြတ်စွာဘုရားနောက်ဆုံးအချက်အနေနဲ့ထည့်ထားတာဟုတ်လားဦးဇင်းတို့အင်္ဂုတ္တပါဠိမှာပါဠိတော်မှာလည်းဟောထားတာရှိပါတယ်မြတ်စွာဘုရားတော်မှာမတားမြစ်နိုင်တဲ့ကိစ္စနော်၄မျိုးရှိတယ်ဟုတ်ရလားအဲ့ဒါပါလဲဆိုတော့ပူခြင်းနာခြင်းသိခြင်းကံအကျိုးတရားတွေကံဆိုတာကိုပြုပြီးသွားရင်အကျိုးပေးတွေရောက်ရှိမလာအောင်မြတ်စွာဘုရားတောင်းမတားနိုင်ဘူး။ဒါကြောင့်မြတ်စွာဘုရားလည်းခံရတာပဲမဟုတ်လား။သူများကိုတားပေးဖို့ဒီနေသားသာကိုတော်မြတ်ရဲ့မကောင်းတဲ့ကံတွေကိုတော့ကိုတော်မြတ်တားနိုင်မလား။မတားနိုင်ဘူး။ဟုတ်ရလား။မတားနိုင်လို့ကိုဝိပတ်တော်စေတမားဆိုတာလည်းရှိနေတာပေါ့။ဟုတ်လားကောင်းမှုကံမကောင်းမှုကံတွေအလုံးကုံသွားပြီဆိုသေးအောင်တော့အဲ့ဒီအကျိုးပေးရတဲ့ကလေးကတော့အရှိန်အဝါလေးရိုက်ခတ်ပြီးတော့ခါတော်နာရနာတွေခေါင်းတော်ကံရနာတွေမရှိဘူးလားရှိတယ်အဲ့တော့ပြုမိပြီဆိုမှဖြင့်ဒီမကောင်းကျိုးရတဲ့တွေကိုဆိုမှပဒါနိုင်ဘူးဒီအချက်ကိုစဉ်းစားရင်ပိဿကောင်တော်ဟောတို့ဒုသရိုက်တရားတွေမကင်းနိုင်ဘူးလားကင်းနိုင်တယ်ဒုသရိုက်ကင်းရင်ချမ်းသာတယ်ဒါကြောင့်ဒီအချက်ကိုဒီအချက်ကိုပဲပဲနေနေစဉ်းစားမိအောင်ပြည်ရှင်တို့ဓမ္မဗဒပါဠိတော်မှာလာတဲ့အဖြစ်ပြက်လေးတစ်ခုကိုအတူချုပ်ပြီးတော့ပြောပြအောင်မယ်။ဒီကုန်းမိုင်းရောက်လာပြီနော်။အဲ့ဒါကဘာလဲဆိုတော့ယေရှုဘုရားဓမ္မဗဒပါဠိတော်မှာဟောတာလေ။မကောင်းမှုတွေပြုထားတယ်ဆိုလို့ရှိရင်အဲ့ဒီမကောင်းမှုအကျိုးလေးကနေလွတ်ငင်းချမ်းသာခွင့်ရအောင်သမုဒ္ဒရာနဲ့သွားပုံးနေမယ်ဆိုရင်လည်းမရနိုင်ဘူး။တောင်းကောင်းလေးကိုဝင်နေမယ်ဆိုရင်လည်းမရနိုင်ဘူး။ကောင်းငင်ပြန်တက်နေမယ်ဆိုရင်လည်းမရနိုင်ဘူး။ကိုကဆွမ်းလို့ကောင်းငင်ပြန်မယ်ဆိုရင်တော့မလွတ်နိုင်ဘူး။အဲ့ဒီအတိတ်ပဲပါတဲ့စကားလေးမြတ်စွာဘုရားဟောထားတယ်။ဘာဖြစ်လို့ဟောတယ်ဆိုတော့အခါတစ်ပါးရဟန်းတော်ခုနှစ်ပါးမြတ်စွာဘုရားရှိကိုဘုရားဟူသွားမယ်ဆိုပြီးတော့ခရီးထွက်တယ်။တချို့တကားကြီးတွေကမှယများဒီအဖြစ်ပြက်တွေကိုကြားမှုကြလိမ့်မယ်နော်ဒါပေမဲ့လူငယ်တွေကြားမှုတဲ့ပုဂ္ဂိုလ်တွေရှိသလိုမကြားမှုတဲ့ပုဂ္ဂိုလ်တွေရှိကောင်းရှိလိမ့်မယ်အဲ့ဒါအတွက်ရှင်းပြပြီးတော့ပြောပြမယ်ကံတရားတွေဆိုတာဆန်းလဲဆန်းကျင်တယ်ကြောက်စရာလည်းကောင်းတယ်ဆိုတဲ့အချက်ကိုပေါ်လွင်စေခြင်းလို့ဟုတ်လားအဲ့လိုဘုရားမှုသွားရင်လည်းသူတို့ပင်တယ်ဖို့ဖြစ်တယ်ဒါသင်္ဘောရှိပြီးတော့သွားတာပေါ့အဲ့လိုသွားရင်လည်းရေတွေကောင်းလေးရောက်ရောသူတို့စည်းလာတဲ့သင်္ဘောကြီးကလေးကြီးကတစုံတစ်ခုကဆွဲထားတယ်လို့မျိုးရှည်ရည်ရှိသွားတော့အဲ့ဒါနဲ့ဘာအန္တရာယ်ရှိတယ်လဲရှောက်ကြည့်တယ်ဘာမှမရှိဘူးဒီတိုင်းနဲ့တက်တက်နဲ့ရှင်းနေတယ်အဲ့တော့သူတို့ကအတွေ့အကြုံရှိတဲ့လူတွေဆိုတော့ဒါပင်လေဆုံးနတ်ကမချက်လို့တို့သင်္ဘောကိုတားထားတာဖြစ်တယ်အဲ့တော့တို့သင်္ဘောပေါ်မှာလူယုံမှတယောက်ပါတယ်အဲ့ဒီလူယုံမှကိုဒီပင်လေတွေကိုပြစ်ချခဲ့မှာတို့သင်္ဘောကြီးဆက်ပြီးတော့သွားနိုင်နေမယ်အဲ့ဒါကိုဆုံးဖြတ်ချက်ချတယ်အဲ့ဒါလို့ဆိုရင်ဘယ်သူကလူယုံမှလဲလူယုံမှဆိုတာလဲဂျိုးပေါက်နေတာမှမဟုတ်ပဲအဲ့တော့လူယုံမှမဇူလဲဆိုတာသိရအောင်မဲချမယ်လူယုံမှမဲချတယ်ကာလကံတီပေါ့အဲ့ဒါလည်းလူယုံမှမဲချတော့အဲ့ဒီသင်္ဘောကိုပိုင်တဲ့သင်္ဘောတကြီးရဲ့မိမ့်မှချတယ် ဲ့ဒါနဲ့သင်္ဘောတကြီးရဲ့မျက်နှာကိုထောက်ထားပြီးတော့ကမ်းလှမ်းဆိုတာမျက်နှာလိုက်ပြန်ပေါ့လေဘာလို့လဲဆိုတော့မဲကိုဒုတိယကြိမ်ထဲတော့ချတယ်အဲ့မြန်ခါမှာအဲ့ဒီမိမကိုထပ်ပြီးတော့ချတယ်အဲ့ဒါနဲ့ကိန်းသင်္ဘောတကြီးရဲ့မျက်နှာရှိသွားကဲ၃ကြိမ်ရောက်ဆိုဆက်ချတယ်တခေတ်ကိုပဲတက်တဲ့ရှင်အဲ့ဒီမိမမိတာကြားတဲ့အခါကျတော့သင်္ဘောတကြီးကကမ်းကြားရင်ငါ့ဘာအန္တရာယ်ရှိတယ်အဲ့ဒါနဲ့ဘလို့မှမတက်နိုင်ဘူးဆိုပြီးတော့သူ့ကိုအစကတော့ဖောင်ကလေးပေါ်မှာစားတဲ့အောင်ဆရာလေးတင်ထားခဲ့ပြီးတော့ပြစ်ထားခဲ့ပြီးတော့ဒါမတင်မို့ဒုက္ခရောက်တော့ဘာမမြင်ရင်ဘူးတဲ့အဲ့ဒါကြောင့်သူ့ကိုခြေလေးလက်တွေကိုကျိုးနဲ့တုတ်ပြီးတော့သူ့ရဲ့လက်ဘင်းမှာလေးလံတဲ့အရာကိုဆွဲပြီးတော့ထလိုက်ရင်မပေါ်တဲ့နီးနဲ့ပြစ်ချကြမှာလို့ခိုင်းတာချစ်တော်လို့ဟုတ်လားအဲ့ဒါနဲ့အဲ့ဒီနီးနဲ့ပြစ်ချလိုက်တာကမြုပ်သွားရောအဲ့တော့ရဟန်းတော်တွေကဘာစဉ်းစားလဲဆိုတော့လူတယောက်ချင်းနဲ့မင်းသုံးချီဇက်တိုက်ကြတယ်ဆိုတာအင်မတန်ရှစ်ဆောင်ဖြစ်ခဲ့ကိစ္စဟုတ်လားတည်တည်ချာချာစီမံရင်တော့မဖြစ်နိုင်တဲ့ကိစ္စနော်အဲ့တော့ဒါအကြောင်းကံတရားကိုရှိခဲ့တယ်ဘုရားတရားရင်ရှောက်မယ်ရှုပြီးတော့သူတို့ကသွားကြတာဟုတ်လားဒါကတစ်စုပေါ့နောက်တော့လေရဟန်းတော်ခုနပါတီလိုပဲဘုရားဘုရားလာမယ်ရှုပြီးတော့သူတို့ရွာတရားကိုဝယ်ပြီးတော့ဆုံးခံဆုံးခံပြီးတော့ရလာတဲ့ဆုံးလေးတွေကိုဇေယျပေါ်မှာတက်ပြီးတော့စားနေတော့ကျော်တဲ့ကမီးမီးဆိုဟာမီးလောင်လဲဆိုဖြတ်ပြီးတော့ကြည်အောင်ပေါ့ကြည်တော့အဲ့ဒီမီးတောင်ရဲ့အရှိန်နဲ့မီးညွန့်ရဲ့ထိပ်ဖြားမှာကရုပ်ခွေတစ်ခုကမီးလောင်ပြီးတော့ကောင်းငင်ကိုမီးရဲ့အရှိန်နဲ့ပြန်တက်လာအဲ့ဒါကိုကောင်းငင်မှာပြန်နေတဲ့ကြီးတယ်ကောင်ကအဲ့ဒီမီးတောင်နေတဲ့ကရုပ်ခွေရဲ့အကွင်းထဲကိုသူ့ရဲ့ခေါင်းနဲ့တည့်တယ်ဝင်ပြီးတော့ဆွမိတယ်အဲ့ဒီမှာပဲအဲ့ဒီကြီးဟာမီးလောင်ပြီးတော့ကောင်းငင်မှာပဲတည်တယ်အဲ့ဒါကိုမီးကိုထွက်ကြည့်နေတဲ့ရဟန်းတော်တွေကမြင်တာကြည်စာအောစီကကောင်းလိုက်တာစက္ကန့်ရဲ့ဆယ်ဘုံပုံရဲ့တဘုံလောက်များလွဲချော်သွားမယ်ဆိုရင်တော့ဒါမှဖြစ်နိုင်တာဟုတ်ရဲ့လားကိုကပြန်တက်နေတဲ့ကိစ္စဒီကလည်းပြန်နေတဲ့ကိစ္စကိုဝင်ပြီးတော့မလုပ်နိုင်ဘူးတက်တက်ဆင်ဆင်ကြီးဝင်ပြီးတော့လိုက်တာဒါဒီကြီးကန်းရဲ့အကြောင်းတရားကံကဘာလဲမြတ်စွာဘုရားရဲ့ရောင်ရဲ့မင်းရင်းပဲပေါ့ဒါကတဆုအဲ့လိုပဲရဟန်းတော်ခေါ်တဲ့ပါမြတ်စွာဘုရားရှင်ကြွလာကြရင်းနဲ့ကြွတရားရောက်တော့ဝင်တယ်လေဝင်တယ်တဲ့အခါကျတော့အဲ့ဒီရောကဘုန်းကြီးကသဘောကောင်းတယ်ရှင်ဘုရားတို့တတိတော်နဲ့တူတယ်ရှင်ဘုရားတို့လည်းဟိုလွတ်လွတ်လပ်လပ်နေရအောင်ဆိုပြီးတော့ပေါ့လေကြောင်းကောင်းရင်းမှာတတိတော်တို့နေတဲ့တိုင်နေတဲ့တောင်ထဲမှာကိုကြီးတို့ရှိတယ်အခုလိုတောင်ချင်းရင်းမှာဆောက်ထားတဲ့ကြောင်းနဲ့တူပါရဲ့အဲ့ဒီကူထဲမှာတပြည့်တို့နေတဲ့အတွက်ကြောင့်ရှင်ဘုရားတို့လည်းအဲ့ဒီမှာချမ်းချမ်းသာသာသတင်းသုံးဆိုပြီးနေရပြီ။အဲ့ရန်တော်ခဏပါကူထဲဝင်ပြီးတော့သတင်းသုံးလည်းညအိတ်တာပေါ့။အဲ့ဒီခုနှစ်ပါးလေးကူထဲနဲ့ရောက်ပြီဆိုတော့ကြောက်တုံးတုံးကလိမ့်လာပြီးတော့အဲ့ဒီကူဘောက်ကိုဝင်ပြီးတော့ပိတ်။နော်။အဲ့ဒီမှာကြောက်တုံးကြီးပိတ်သွားပြီဆိုတော့အเจ้าနိုင်ဘုန်းကြီးကထူးထူးဆန်းလိုက်တာ။အเจ้าမရှိတဲ့ကိုရင်းတွေဦးရင်းတွေလည်းအကုန်လုံးဖွင့်လို့ဘယ်လိုမှလုပ်လို့မရဘူး။အဲ့ဒါနဲ့မနေ့လည်းတော့ဆွမ်းကယောဂတရားတော်မတွေကိုခေါ်ပြီးတော့အဲ့ဒီကြောက်တုံးကြီးကိုဖယ်ဖို့ကြိုးစားတယ်မရဘူး။နောက်တော့ဒီလိုနဲ့နာမည်ကြီးပြီးတော့ဂျွာလေးဆက်ချုပ်ဂျွာလေးအကုန်လုံးလူတွေနာပြီးတော့ကြိုးစားကြတယ်ဘယ်လိုမှမရဘူး။အဲ့ဒါဒီလိုနဲ့တည့်ရဲ့ပင်တည့်ရဲ့ခွန်တည့်ရဲ့မြောက်တဲ့နေ့ကြမှာကြောက်တုံးကြီးကမရှင်မမဖယ်ရဘဲနဲ့တွတ်တူပွင့်သွားတယ်။ထဲထဲကရဟန်းတော်တွေအားဖြင့်အဲ့ဒီမှာဆံမျိုးတွေပါတက်ပြုတ်စုတည်တော့မတည်ဘူး။အဲ့ဒါနဲ့သူတို့အားရှိပြီဆိုတော့သူတို့လည်းပဲမြတ်စွာဘုရားကြီးရောက်တယ်။ဘဇူမမပိတ်ရတဲ့နဲ့ပိတ်တဲ့ကြောက်တုံးဘဇူမမဖွင့်ရတဲ့နဲ့ပွင့်တဲ့ကြောက်တုံးသိချင်ချင်။အဲ့ဒါနဲ့အဲ့ဒီအဖြစ်ဖြစ်သုံးခုဒီမြတ်စွာဘုရားရဲ့ဌာနဝါကိုရောက်လာတယ်။အဲ့ဒီမှာမြတ်စွာဘုရားကအဲ့ဒီကိစ္စတွေရဲ့နောက်ွယ်ကအကြောင်းတရားကိုဖော်ပြတာ။စိတ်သားလို့လေ။သင်္ဘောတကြီးဟာဘာဖြစ်လို့ရှင်လေးကိုတက်တက်ခံရတာလဲကံစုမဲသုံးကြည့်ကြတာလဲဆိုရင်တခုသောဘဝတော်မှာသူကမိမတယောက်ဖြစ်တယ်တဲ့ဖြစ်တော့သူ့ရဲ့အရှင်ဘဝအောင်းကယောက်ျားကသူ့ဘဝမှာတန်ရောစီမပြတ်နိုင်တဲ့အတွက်ကြောင့်တည်ဆုံးတဲ့အခါမှာခွေးဖြစ်ပြီးတော့အဲ့ဒီခွေးကအဲ့ဒီမိမနောက်ကိုတစ်ခါတော့လိုက်နေတာလိုက်နေတော့ဘေးကလူတွေကအဲသူ့ဘုရှုလေးဘယ်တော့မှတော့ခဏခဏပြောပါများလို့သူလေးရှက်တာပေါ့ရှိတော့တဲ့အဲ့ဒီကွင်းလေးကိုချော့ခေါ်ပြီးတော့အဲ့ဒီကွင်းရဲ့လေဘင်းကိုအိုးတလုံးဆွဲအဲ့ဒီအိုးထဲမှာသဲဖြစ်ပြီးတော့ချောင်းထဲကိုဖြစ်ချလိုက်တာ။ဒါကွင်းကတည်ရော။အဲ့ဒီကံကြောင့်ဒီမိမကြီးကံစုံတဲ့သုံးညကြံပြီးတော့သဘိုးတရားလေးကိုဖြစ်ချခံရတာ။ဒါသူ့ရဲ့အတိတ်အကြောင်းတရားကို။မကောင်းတာလုပ်မိပြီဆိုရင်သဘိုးတရားလေးရောက်နေတဲ့ပဲလူငင်းချမ်းသာကိုမရှိဘူးဆိုတာဒီအတိတ်တွေပြောတာ။ဟုတ်ရဲ့လား။အေးကြည်ကန်းရဲ့ကံကြမ္မာကတော့ဘာလဲဆိုတော့ တခုသောဘဝမှာသူကလေသမားဖြစ်တယ်တဲ့အဲ့ဒါလေသမားဖြစ်တော့လေသမားဆိုတော့နွားမျိုးမျိုးနဲ့ဆက်ဆံရတာပေါ့ဗျာဟုတ်လားအဲ့ဒါတနေ့တော့သူ့လက်ထဲကိုငကတ်တကောင်ရောက်လာတယ်ခိုင်းလိုက်ရင်မရဘူးဝတ်ပြီးသူကအဲ့ဒါလည်းတနေ့လဲထုံးနေတော့နွားကဝတ်တယ်အရေးကြီးနေတော့ဝတ်တော့စိတ်တူလာပေါ့အတင်းဖိတ်ရိုက်တယ်ဒါပေမဲ့နွားကမထားပေးပြီးတော့ဝတ်နေတယ်အဲ့ဒါနဲ့ခန္ဓာလေးဝတ်တော်ဘယ်လိုမှစိတ်မထိန်နိုင်တာနဲ့အနာနာမှာရှိတဲ့ကောင်းလိုက်တုံးတွေဆွဲဆွစီပြီးတော့အဲ့ဒီနွားရဲ့အမီးနဲ့ပူးပြီးတော့ခြေလိုက်တယ်ခြေပြီးတော့အဲ့ဒီကောင်းလိုက်တုံးကြီးကိုမီးရှို့လိုက်တယ်။ကင်ဝတ်အောင်ဆိုပြီးတော့အဲ့ဒီမှာနွားကလည်းမီးလောင်တော့ပူးလောင်တော့ထပ်ပြီးတော့ပြေးရံပေါ့။အဲ့ဒီမီးလောင်တန်ရံနဲ့ပဲအဲ့ဒီနွားကသေဆုံးရှာတယ်။အဲ့ဒီကံကြောင့်ဒီခြေကံဒီသေရတာဟုတ်လား။အဲ့ဒီမှာကိုရင်းမှာပြိပိတဲ့ရဟန်းတော်ခန္ဓာပါးကတော့ဘာလဲဆိုတော့တခုသောဘဝတည်းမှာရွာတရားမှာသူတို့ကဟိုကလေးလေးတွေဖြစ်ကြတာပေါ့နော်ရွာတရားမှာအတူတူဖြစ်ကြတာဖြစ်ကြတော့သူတို့ကနွားချောင်းညတော့အဲ့ဒီရွာရဲ့ဘေးမှာနွားချောင်းစကြက်က9ခုရှိအဲ့ဒါဒီနေ့ဒီစကြက်ဆိုရင်နောက်နေ့ဟိုစကြက်အလှဲ့ကြတာနော်အဲ့ဒီတော့စကြက်တစ်ခုကို9ရက်နေမှရောက်တယ်ဆိုတဲ့အတိအပင်ပေါ့အဲ့လိုနေနေအဲ့ဒီနွားကြောင်သားလေး9ယောက်ကမြေတံတော်အတူတူကြောင်းနေတယ်။ဒီနေ့တော့နွားကြောင်သားနွားကြောင်သားတဲ့နေရာစကြက်မှာဖူကြီးတကောင်ကိုတွေ့တယ်။တွေ့တဲ့အခါကျတော့ဖူဆိုတော့ကလေးတွေကစိတ်ဝင်စားလို့လိုက်ကြတာပေါ့။လိုက်တော့ဖူကလည်းကြောက်အောင်လာလာနဲ့ပြေးချင်းနဲ့တောင်ဖူကြီးတစ်ခုရဲ့အခေါင်းထဲကိုဝင်သွားရောအဲ့ဒါနဲ့ကလေးတွေကဒုနဲ့နှမ်းသူလက်နဲ့လှမ်းလိုက်ဘယ်လိုမှမပြေးဘူး။အဲ့ဒါနဲ့ကြိုင်တယ်တော့ရှိလာတဲ့ဖို့ဆိုပြီးတော့အဲ့ဒီတောင်ဖို့ရဲ့ရှိရှိသမျှအပေါက်တွေအကုန်လုံးကိုပြွန်ချစ်ကလေးလုံးနေနဲ့အကုန်လုံးပိတ်ထားခဲ့ကြတာသူတို့ကအဲ့ဒါလည်းသူတို့အိမ်ပြန်သွားတော့နောက်9ရက်လောက်နေမှဒီစကြက်ကိုသူတို့ပြန်ရောက်တာအဲ့ဒီကျတော့သူတို့အမှန်ရတော့ဟာတို့ပိတ်ထားခဲ့တဲ့ဖို့ကြီးဘလို့နေလဲမသိဘူးဖွင့်ကြည့်ရမယ်အဲ့ဒါနဲ့ဖွင့်ကြည့်တော့ဖူကြီးကအစာရည်သာပြတ်လပ်နေတာဆိုတော့တေးမှာမကြောက်တော့ဘူးလေ။ကြွားကြွားကြွားကြွားနဲ့လှုပ်လှုပ်လှုပ်လှုပ်နဲ့ထွက်လာ။ပေးချုံနေ။အဲ့ဒါလို့ဖူကြီးကသနားစင်ရလှုပ်လှုပ်လှုပ်လှုပ်နဲ့ထွက်လာတော့ကလေးတွေကဖူကြီးကိုတတ်ချင်တဲ့စိတ်မရှိတော့ဘူး။မဖြစ်တော့သနားပေါ်လာ။လူတွေရဲ့စိတ်ဆိုတာအောင်းစင်ပေါ်နေနော်။အစာကတော့ရခြင်းလို့တတ်မလို့ဟုတ်လား။အခုပါတဲ့လို့သနားပေါ်ပြန်နေ။အဲ့ဒါနဲ့ကိန်းကမတက်ကြပါတော့တနာစရာဆိုဖူကြီးရဲ့ကျိုးကိုပို့ပြီးတော့ကိုင်းပြေးသားကြီးမင်းတို့ရဲ့ကျိုးရသွားပြီတော့အဲ့ဖူကြီးကလွတ်သွားတယ်တကယ်လို့သာဒီဖူကြီးကိုတတ်မယ်ဆိုရင်ဒီရန်တော်ခန္ဓာပါတေရရာအကြောင်းရှိမယ်လို့ထင်တယ်နော်ဟုတ်ရဲ့လားကံတရားတွေကတိတိကျကျရှိမှန်လားဟုတ်ရဲ့လားဒါကြောင့်မင်းစွာဘုရားကအဲ့ဒီအကြောင်းထုတ်ပတ်တဲ့ကိုအကြောင်းပြုပြီးတော့မကောင်းမှုပြုမိပြီဆိုရင်ပင်လေတဘူတွေရတဲ့ပုံလေးလိုနဲ့မလွတ်နိုင်။တောင်ကောင်းတဲ့ဝင်းတွေလိုနဲ့မလွတ်နိုင်။ကောင်းငင်ပြန်တက်နေလိုလည်းပဲမလွတ်နိုင်ဘူး။ဒါကိုရှင်းဆိုင်ကြရမှာဖြည့်ရှင်းကြရမှာဟုတ်ရဲ့လား။အဲ့ဒီအကြောင်းတရားကိုဘိသက်ပေါင်းသူတော်ကောင်းတို့စဉ်းစားပြီးတော့ဟုတ်ရဲ့လား။ကိုယ်ဘဝကိုပူလောင်စေမဲ့ဆင်းရဲစေမဲ့နှိမ့်ဆက်နိုင်တဲ့မကောင်းမှုကံတွေကိုကြောက်ရွံ့ဖို့မလိုဘူးလား။လိုတယ်။အဲ့ဒါကိုစဉ်းစားရမယ်။အဲ့ဒီကံနဲ့ကံရဲ့အကျိုးလေးကိုစဉ်းစားပဲဆိုလို့ရှိရင်ဒုစရိုက်ကင်းပြီးတော့ချမ်းသာရရနိုင်တယ်။ဒါကြောင့်ဘဝမှာကိုတကယ်ပိုက်နေဆိုတာကကံတရားပဲရှိရင်ဟုတ်ရဲ့လား။အဲ့ဒီကံတရားကတော့တကယ်ကိုပိုက်နေဟုတ်ရဲ့လား။ကျန်တာတွေကတော့တခဏပါပဲထာဝရမဟုတ်ပါဘူး။ဟုတ်ရဲ့လား။ဒါကြောင့်ဘေးသဘောသူတော်ကတော့ငါးခုမြောက်စဉ်းစားဆင်ခြင်ရမယ့်အချက်တွေပါတယ်လို့ကံနဲ့ကံရဲ့အကျိုးတရားမာတကယ်ပိုင်တာဆိုလို့ဒီကံလေးပဲရှိတယ်လို့စဉ်းစားရတယ်။အတရားရဲ့ဒုတိယပိုင်းပေါ့နော်။တရားရဲ့တတိယပိုင်းကျတော့လက်ဆောင်ဘုရားကအထွတ်ထိပ်တက်ပြီးတော့ဟောတယ်။ဘာဟောလဲဆိုတော့စိတ်သားလို့လေ။ဦးခြင်းသဘောတရားကိုစဉ်းစားပါများလာလို့ရှိတယ်။ဉာဏ်ကရှင်းချက်လာ။ဘလို့ရှင်းချက်လာမလဲဆိုတော့အဟမေဝငါတယောက်ချင်းသာသိချင်းဒီကိစ္စကြီးကိုတွေ့ကြုံရမှာမဟုတ်ဘူး။မာတယောက်ချင်းတွေ့ကြုံရမှာမဟုတ်ဘူးအားလုံးသောရှိရှိသမျှတတ္တဝါတွေဒီကိစ္စတွေ့ကြုံရမှာဉာဏ်ကအဲ့လိုကြီးလာအဲ့လိုဉာဏ်ကြီးလာအဲ့ဒီတော့ဘာဖြစ်လဲဆိုတော့မြတ်စွာဘုရားကတိတိကျကျပြောတယ်မက်ကိုတင်စာယတိမက်ဆိုတာပေါ်လာတယ်နော်ပူရနေတယ်လို့ပမာစဉ်းစားတဲ့ပုဂ္ဂိုလ်တိမာတယောက်ချင်းပူရမှာမဟုတ်ဘူးအားလုံးသောတတ္တဝါတွေပူရမှာအဲ့လိုအားလုံးသောတတ္တဝါတွေဘယ်သူမှမရှောင်နိုင်ဘူးဆိုတာကိုသိလိုက်မက်ဆိုတာကိုယ်စိတ်ထဲမှာပေါ်လာတယ်မက်ခဆိုတဲ့ပါဠိစကားတိလမ်းကြောင်းဆိုတဲ့အဓိပ္ပာယ်ကိုခေါ်တာနော်သိရနော်ကိုရှောက်เสียလမ်းကလေးပေါ်လာတယ်ဆိုတဲ့အဓိပ္ပာယ်လို့ပြောမှရှင်းပြလို့မရဘူးလားကြားတယ် အဲ့ဒီမက်ဆိုတာကိုအဖန်ဖန်မိဝဲရမယ်အဖန်ဖန်ပွားများရမယ်အဲ့ဒါလို့ပွားများလို့ရှိရင်တဲ့နော်ဘာတွေကုန်ခန်းသွားမလဲဆိုတော့တန်ရောစံတီတပ်ပတ်တော့ပရိနန်တိမလုံးစုံတော့တန်ရောရှင်တွေကုန်ခန်းသွားလိမ့်မယ်နော်အနုတ္တယဗျံတီဟွန်တိတဲ့အလုံးစုံသောအနုတ္တယတရားတွေချုပ်ငြိမ်းသွားလိမ့်မယ်ဟောတန်ရောရှင်ကုန်ပြီအနုတ္တယကုန်ပြီဆိုမှတော့ဒါယဟန္တာဖြစ်ပြီလို့ပြောတာပဲပေါ့ဗျာဟင်အဲ့ဒါဒီဖြစ်ရှင်တွေကိုပေးတဲ့ဘောင်တူတော်ကလည်းသိချင်စမ်းတော့ပူဇင်းတရားကိုစဉ်းစားရင်အရိယာမဉ္ဇဉ်ပူဇံကိုတော့ရနိုင်တယ်ဆိုတဲ့အဓိပ္ပာယ်ဟုတ်ရဲ့လားမြတ်စွာဘုရားကတော့အသေးစိတ်ပြောတာနော်ပူဇင်းတရားစဉ်းစားရင်ငါတယောက်တည်းဥပမာမဟုတ်ဘူးအလုံးကိုကြားအဲ့ဒါဆိုအဲ့ဒါကိုသဘောပေါက်သွားရင်မက်ဆိုတာဖြစ်လာမယ်အဲ့ဒီမက်ကိုအမှန်မှီဝဲမယ်ဆိုရင်အနုတ္တယတွေတန်ရောစင်တွေကုန်ခန်းသွားလိမ့်မယ်အနုတ္တယတွေတန်ရောစင်တွေဆိုတာကလည်းလောဘဒေါသတွေကိုပြောတာပဲမဟုတ်လားအဲ့ဒီလောဘဒေါသတွေကိုပဲနာမည်တမျိုးနဲ့ပြောထားတာ။ဟင်တခါကြီးပိုင်ပြ။ဟုတ်ရဲ့လား။ဆိုကြပါစို့ဗျာ။ဒီလောဘဒေါသကိုပဲပူလောင်စေတဲ့နှိမ့်ဆက်တတ်သောကိလေသာလို့ပြောဘူးလား။အင်မတန်ဆိုးတဲ့လူကိုပဲခိုးတော့တခိုးလို့ပြောတာပေါ့ဗျာ။တိုက်တော့ဓမြလို့ပြောတာပေါ့ဗျာ။လိန်တော့လူလိန်လို့ပြောတာပေါ့ဗျာ။လှေစားတော့အောက်ချစ်တယ်လို့ပြောတာပေါ့။ဒီလူတယောက်တည်းကိုပဲနာမည်အမျိုးမျိုးပေးတာ။သဘောပေါက်ရဲ့လား။အဲ့လိုပဲဒီလောဘဒေါသတွေကိုပဲနာမည်အမျိုးမျိုးမြတ်စွာဘုရားကတတ္တဝါတို့ရဲ့ဇေယိုက်နဲ့ကိုက်ခေါ်တာပေါ့ဟုတ်ရဲ့လားပူလောင်စေတဲ့တော့လောဘဒေါသတွေကိုဘယ်လိုနာမည်ပေးလိုက်တာလဲကိလေသာလို့နာမည်ပေးလိုက်တာဟုတ်လားတန်ရောစင်ဆိုတော့ပါတယ်တန်ရောစင်ဆိုတာကျိုးဟုတ်လားတတ္တဝါတွေကိုမလှုပ်နိုင်အောင်မလွတ်လပ်အောင်ချီးတုပ်ထားတဲ့သဘောကိုတန်ရောစင်လို့ခေါ်လာဟုတ်ရဲ့လားအဲ့ဒီလောဘတွေဒေါသတွေကိုပဲကျူးတစ်ချောင်းတစ်ဖွဲချီတုပ်ထားတာရှုတော့မှနေကြည့်ပြီးတော့တန်ရောစင်ကိုခေါ်လာနော်အနုတ္တယဆိုတာအနုတ္တယဆိုတာအစင်ကိန်းတာအမြဲတမ်းရှိတယ်ဆိုတဲ့အဓိပ္ပာယ်ဟုတ်လားမပင်ရသေးဘူးမက်နဲ့မပင်ရသေးဘူးအမြဲတမ်းရှိနေတယ်အစင်ကိန်းနေတယ်လောဘဒေါသတွေကအရင်ဘဝကလည်းရှိတယ်ခုအရင်ဘဝကလည်းရှိတယ်ဒါပေမဲ့အကောင်ထည်တော့မပြနိုင်ဘူးဆိုကြပါစို့မီးရစံတဲ့ရပ်ပက်ကလေးနဲ့ပို့လိုက်တဲ့ကံမှာမီးတော့ကလေးတောက်မလာဘူးလားတောက်လာတယ်အဲ့ဒီမီးတော့ကအိမ်ဒီကျောင်းလေးကိုလောင်းပြီးဆိုရင်တော့ဒါကြည့်ကြည့်တဲ့မီးကြီးပေါ့နော်အေးအဲ့ဒီမီးကြီးစံတဲ့ရပ်ပက်ထဲမှာမီးဆိုတာတကယ်တမ်းရှိသလားမရှိဘူးဒါပေမဲ့မီးတောက်စေတဲ့တတိကလေးကတော့ရှိတယ်ဒါပေမဲ့မီးကိုဖြည့်ရရှာမယ်ဆိုရင်တော့ရှာလို့မရနိုင်ဘူးမီးတောက်စေတဲ့တတိရှိတယ်အနုတ္တယဆိုတာအဲ့ဒီတတိသဘောကိုပြောတာအဲ့ဒီအလူတရားကြောင့်ပဲအာယုန်နဲ့ဒေါရမဲ့တိုက်လာတဲ့အခါမှာစိတ်ထဲမှာဟုံးမနေဆိုပြီးတော့လောဘဒေါသဖြစ်နေတယ်။အဲ့ဒါကြတော့ပရိယုဌာဏပေါ့။ပရိယုဌာဏကိလေသာ။အဲ့ဒီကိလေသာကမငြိမ့်နိုင်တော့လက်ပေါ်ရောက်လာတဲ့လုံချူလာတဲ့ပါးစပ်ပေါ်ရောက်လာတဲ့ပြောလာတဲ့ဆိုတော့ဝိတိတ်ကမကိလေသာကအပိုင်းတုံးမှန်ရှိလာလို့ဟုတ်ရလား။ဝိတိတ်ကမဆိုတာကတော့လုံချူတဲ့အပိုင်းတတ်လဲခိုးမဲ့လက်နဲ့ညာမဲ့အဲ့ဒါပါပဲဝိတိတ်ကမ။ပရိယုဌာဏဆိုတာကစိတ်ထဲမှာဖြစ်တာ။စိတ်ထဲမှာလိုချင်နေတာစိတ်ထဲမှာမချင်နဲ့နေတာစိတ်ထဲမှာပွားနေတာဟုတ်လားအေးအနုတ္တယဆိုတာကျတော့စိတ်ထဲမှာတော့သူကဖြစ်နေတာမဟုတ်ဘူးတတ္တိသဘောလေးရှိနေတာဟုတ်လားဒါပေမဲ့ဘယ်မှာကိန်းလို့ဆိုတော့တတ္တဝါရဲ့တန်တန်မှာအစဉ်ကိန်းနေတာအဲ့ဒါပါလေအနုတ္တယဟုတ်ရလားဆိုလိုတာကဒီလောဘဒေါသတွေကိုပဲနာမည်အမျိုးမျိုးနဲ့ဟောထားတယ်လို့ပြတာကိုပြောတာဟုတ်ရလားအေးတတ္တဝါတွေကိုရေလိုက်ကြီးများကခြေထဲမှာရောက်လာတဲ့တတ္တဝါတွေကိုလွှမ်းမိုးဖိစီးနှိမ့်မြုပ်တတ်တဲ့သဘောမျိုးနှိမ့်မြုပ်တတ်တော့ဒီလောဘဒေါသကိုပဲဩဃလို့မပြောဘူးလားဒီဩဃထဲမှာတော့ဒေါသတော့မပါဘူးပေါ့လေဟုတ်လားလောဘရဲ့ဒိဋ္ဌိရဲ့မောဟရဲ့ဟုတ်ရလားအေးဆိုရပါစို့ဒါကဦးဇင်းတို့ကဘုဒ္ဓတရားပြောပြတာဟုတ်လားအဲ့ဒီမကောင်းတဲ့တရားတွေကိုအမြစ်ပြပေးတတ်နိုင်တယ်ဒါဦးဇင်းသဘောတရားနာခြင်းသိခြင်း꽌ကွာခြင်းကံတရားတွေကိုလည်းဒီပုံစံတိုင်းဟောတယ်။ဒါကြောင့်အဲ့ဒါကိုတော့ဦးဇင်းတို့အကျဉ်းမပြောတော့ဘူးဟုတ်လား။ငါတယောက်ထဲနာရမှာမဟုတ်ဘူး။ငါတယောက်ထဲသိရမှာမဟုတ်ဘူး။ငါတယောက်ထဲ꽌ရမှာမဟုတ်ဘူး။ငါတယောက်ထဲကံရဲ့အကျိုးတရားကိုခံစားရတာမဟုတ်ဘူး။အာလုံသောတတ္တဝါတွေဟာနာကြတယ်၊သိကြတယ်၊꽌ကြတယ်၊ကံနဲ့ကံရဲ့အကျိုးတရားကိုခံစားကြရတယ်။အဲ့လိုစဉ်းစားပြီးမက်ဆိုတာပေါ်လာမယ်။အဲ့ဒီမက်ကိုအမှန်ပြီးဝဲမယ်ဆိုရင်အနုတ္တယတွေကိုပဲချုပ်ပဲဒီလေးလေးပြောတာဟုတ်ရလားတရားရေပါလေတတိယပိုင်းအဲ့ဒီတော့ဘိသက်ပေါင်းသူတော်ကောင်းတို့ကိုတရားချင်းဒီလိုဖြစ်မှာမဟုတ်လောကကြီးတစ်ခုလုံးကဒီသဘောကဘယ်လိုမှရှောင်လို့မရဘူးဆိုတဲ့အသည့်ဒီဉာဏ်ကြီးလာတယ်ဆိုတဲ့လက္ခဏာဘိသက်တို့ကြားဟုတ်တယ်နော်သာတေကိုရှေးကူခိုင်းတာမဆိုဘူးဟမ်ဖယားမြတ်ကသာတေကိုရှေးကူခိုင်းတာမဆိုလေ ကိတာကောဓမီဟုတ်ရလားအေးအဲ့ဒီမှာမြတ်စွာဘုရားကရှင်းပြပေးတယ်မလားဒါပေမဲ့ရှင်းမဲ့တမဲလို့နေတယ်အဲ့ဒီရှင်းမဲ့ကမှာတော့အဲလူမသိဘူးတဲ့အိမ်ကမုံညင်းဆန်နေဟုတ်လားမုံညင်းဆန်မုံညင်းဆန်ပြအများကြီးရှိပါလားအေးဒါပေမဲ့ဒီပြမုံညင်းဆန်မလို့ရှင်းဘူးလူမသိဘူးတဲ့အိမ်ကမုံညင်းဆန်အဲ့ဒီမှာလိုက်တောင်းတာဟုတ်လားလိုက်တောင်းတော့မုံညင်းဆန်ကအေးရပါတယ်ဘယ်လောက်ရှိမှလဲအာမုံကြီးဆန်ကအကြီးမကြီးဘူးခင်ဗျားတို့အိမ်ကလူသေးဘူးလားမလေးသေးဘူးလားပေါ့ဘယ်နှစ်ကမှပြုသေးတာလားဘယ်နှစ်ကမှပြုသေးတာလားအဲ့ဒါတော့အိမ်တိုင်းအိမ်တိုင်းကကျော်တော့ကိတ္တဘောဓမီရဲ့ခေါင်းထဲမှာလင်းသွားတာဩဒီကိစ္စကြီးကငါတယောက်တည်းဖြစ်တာမဟုတ်အာလုံးသောတတ္တဝါတွေဘယ်သူမှရှောင်လို့မရဘူးဟုတ်လားအဲ့တော့ပိတ္တတော့ဒါကဉာဏ်ကြီးကြီးရဲ့လက္ခဏာနော်အခုလူတွေကတယောက်ကိုတယောက်ချင်းကြီးကြတဲ့ချင်းသေးကြတဲ့ဒါတွေကအမြဲတမ်းရှုပ်တာဘာလို့ရှင့်တယ်ဆိုတော့ဒီကိစ္စကြီးကဘယ်သူမှရှောင်လို့မရဘူးဆိုတာကိုတကယ်မသိလို့ပဲတကယ်တမ်းကတော့အာလုံးသောသရှိတ္တဝါတွေကဒုက္ခတွေအချင်းကြီးတယ်မရှိဘူးဟုတ်ရလားအရှင်ပြည်လို့လည်းမလွတ်ဘူးအရှင်မပြည်လို့လည်းမလွတ်ဘူးဟုတ်ရလားအဲ့တော့တကယ်တမ်းကတော့အချင်းကြီးတယ်လည်းမရှိဘူးအချင်းသေးတယ်လည်းမရှိဘူးတ္တဝါတွေကဒုက္ခိတတ္တဝါဖြစ်တဲ့အတွက်ကြောင့်တဏှာစရာသာနေရှိတယ်ဒါကြောင့်မြတ်စွာဘုရားကတော့အမှန်မြန်လို့တ္တဝါတွေနဲ့ပတ်သက်လာရင်မဖြစ်ကြဘူးတဏှာလားဘို့အဲ့ဒါကြောင့်မြတ်စွာဘုရားကဘယ်လိုခေါ်တော့မဟာကရုဏာရှင်လို့ခေါ်တာဟုတ်ရလားခုတကမှတော့ဥစဉ်တို့တွေကတော့အတိညာကမကြီးသေးတော့မကျေပြန်သေးတော့တတ္တဝါတွေကိုတဏှာရအောင်မှမသိဘူးတတ္တဝါတွေကိုတဏှာဖို့နေနေတာကိုကိုကိုတောင်တဏှာရအောင်မှတခါတည်းမသိတကယ်ကတော့ကိုကိုကိုလည်းတဏှာဆရာလည်းပေါ်လာကိုကိုကလူငိမ့်ချမ်းတာကိုရှိပြီလားမရှိသေးဘူးပူခြင်းလာခြင်းတည်ခြင်းကမလွတ်တာထည့်ပူကြောက်เสียကောင်းတာကအတိတ်တန်ရရာတစ်လျှောက်လုံးကလုတ်ခဲ့တဲ့အကုသိုလ်ကံတွေမှာအပင်ရောက်ကြောင့်အကုသိုလ်ကံတွေရှိတယ်အဲ့ဒီအကုသိုလ်ကံတွေကိုမချေဖြစ်ရသေးတာကပူကြောက်เสียကောင်းတယ်သဘောပေါက်လားနော်ဒါကြောင့်ဒီအချက်၅ချက်ဒီဘဝမှာအိမတက်အချိန်ကကြတဲ့စဉ်းစားရတဲ့အချက်၅ချက်ဆိုတော့တွေးလေလေခြေပြန့်လေလေဒါကြောင့်ဦးဇင်းတို့တရားဤတန်းမှာပြောခဲ့တယ်နော်တရားကတော့အင်မတန်ရိုးရိုးလေးဟုတ်ရလားဒါပေမဲ့ဒီတရားရဲ့အရာကဒီတရားရဲ့အကျိုးကျေးဇူးကိုခံစားခြင်းတယ်ဆိုရင်ရှင်ဘာလို့ရမလဲစဉ်းစားရမယ်စဉ်းကျင်ရမယ်စဉ်းစားစဉ်းကျင်တဲ့နေရာမှာတော့မှခဏကလေးစဉ်းစားရမှာလားမဟုတ်ဘူးအပိဏအမြဲတမ်းစဉ်းစားရမယ်လို့ပြောတာဟုတ်ရလားဒါကြောင့်မြတ်စွာဘုရားရဲ့တရားတော်ဆိုတာစိတ်နှလုံးကိုအေးချမ်းစေတယ်နောက်ဆုံးမညာပူညာကိုရပ်ပြီးတော့ဒုက္ခရဲ့အဆုံးကိုပြုနိုင်ပါလေဆိုတာကိုကိုယ်တိုင်သက်သေပြနိုင်အောင်မလုပ်ချဖို့လိုမလဲကိုယ်တိုင်စဉ်းစားဖို့ဆင်ခြင်ဖို့လိုပါလေဟုတ်ရလားအေးမညာပူညာရတဲ့အဆင့်ကိုမရောက်အောင်တောင်းမှအတိဉာဏ်တရားတိတိတာတာကြောင်းလဲသွားတာလို့ကိုယ်ကိုယ်တိုင်ခံစားလို့ရပါတယ်ဟုတ်ရလားဒါကြောင့်ပေးတဲ့ဘုံသူတော်ဘုံတို့တရက်ကိုမနေ့ကိုဘယ်နှကြိမ်လောက်စဉ်းစားမယ်နေ့လည်းကိုဘယ်နှကြိမ်လောက်စဉ်းစားမယ်ညနေကိုဘယ်နှကြိမ်လောက်စဉ်းစားမယ်ဟုတ်လားပရိစိတ်တဲ့အနေနဲ့ကြိုးစားမယ်ဆိုရင်တော့တော်တော်ကောင်းမယ်ဟုတ်လားဒီအချက်၅ချက်ကိုလေနော်အိုနာတိကွယ်ကန္တတွဲအမြဲဒီရန်ရှုတဲ့ဟုတ်ရလားအေးတရက်ကတစ်ပိုင်းရှိသွားပြီတော့သုံးပိုင်းရှိသွားပြီเนาะနောက်ဆုံးအမှုတရားတွေကုန်ပြီတန်ရောစီတွေချုပ်ပြီဆိုတဲ့ဇာတ်နဲ့ဒီတုတ်တံကိုမြတ်စွာဘုရားကအဆုံးသတ်တာဟုတ်ရဲ့လားအေးဥစဉ်တရားဟောတာလည်းတဏှာကြီးခွဲတိရှိသွားပြီဒီလောက်ကြာကြာဥစဉ်တို့ဟောခဲ့မှလည်းဟုတ်လားလက်စားနဲ့ကိုပြောလိုက်တာမနေ့ကကိုနည်းနည်းလေးပြန်ပြီးတော့ခြေရတဲ့သဘောပေါ့ဟုတ်လားနော်ဥစဉ်မျက်စိကပဲထင်းနေတာမသိဘူးဝုန်းဝုန်းလေးကြာနေတယ်လို့ထင်တယ်အဲ့ဒါဝိသမဂရဟတို့တရားသိပြီနော်အေးစဉ်းစားဆင်ရမယ့်အချက်ပဲတစ်ချက်လည်းငါချင်းဒါကိုစဉ်းစားပြီးတော့မန္တေကင်းရတဲ့ပုဂ္ဂိုလ်တွေသန္ဓဘာကကင်းရတဲ့ပုဂ္ဂိုလ်တွေကျုစရိုက်ကင်းရတဲ့ပုဂ္ဂိုလ်တွေဖြစ်နိုင်ကြပါစေနောက်ဆုံးငါတယောက်တည်းဒီလိုဖြစ်မှာကိုအာလောတတ္တဝါတွေဒီလိုဖြစ်မှာလို့နားလည်ပြီးတော့ဉာဏ်ပညာအစစ်စစ်မြင့်ပြီးတော့အလုတရားတွေတန်ရောရှင်တွေကိုခံကြတဲ့ပုဂ္ဂိုလ်တွေပုဂ္ဂိုလ်မြတ်တွေဖြစ်ကြပါစေလို့သာသနာပြုပြီးတော့မေတ္တာပို့ပြီးတော့အပိဏတုတ်ကိုအဆုံးသတ်ကြရအောင်ဘောဓုသဗ္ဗမင်္ဂလရက္ခတုသဗ္ဗတိဝတ္တသဗ္ဗဗုဒ္ဓတုဝဝေနတရာဒုက္ခိဘောဓုတေဘောဓုသဗ္ဗမင်္ဂလရက္ခတုသဗ္ဗတိဝတ္တသဗ္ဗဓမ္မတုဝဝေနတရာဒုက္ခိဘောဓုတေဘောဓုသဗ္ဗမင်္ဂလရက္ခတုသဗ္ဗတိဝတ္တသဗ္ဗတံဟာတုဝဝေနတရာဒုက္ခိဘောဓုတေတေ တဝံကတိတရားနာပိသပေါင်းပြတော်ဘောင်းတို့သာသာအာလုံးသောတတဝါနန္ဒရူပံသာမမင်္ဂလာလောကီလောကုတ္တရာကောင်းဆိုသည်များမင်္ဂလာဝဝတိဘဝတို့ကောင်းဆိုအားမသိဖြစ်တော်မူကြပါစေတည်းသာမတိဝဒာမိမိတို့ခန္ဓာကိုယ်မှာဆောင်ကျက်နေကြကုန်သောတံမိမိတို့ဤမှာဆောင်ကျက်နေကြကုန်သောတံမိမိတို့ကာဏမိမိတို့ကဘာမှာဆောင်ကျက်ဆောင်ကျက်နေကြကုန်သောဒံမြန်တကောင်းတာပေါင်းလို့ပါလေပင်သက္ကံတို့ကောင်းစွာမတည်ဆောင်လျှောက်တော်မူနိုင်ကြပါစေတည်းသဗ္ဗဂောရံဥပါဝေနကေကဝါတို့သည်သုမကပွင့်တော်ပူကြလေဆုစွတ်တော်ပါဘုရားရှင်ကိုယ်တော်မြတ်တို့ရေဘုတိဇောအတုဘုံတော်တို့ကြောင့်၎င်းသဗ္ဗဒံဥပါဝေနမေနိရံပူရိနနိဗ္ဗာန်ပရိယတိဥစွာသောဆရာတော်တရားတော်မြတ်တို့ရေဘုတိဇောအတုဘုံတော်တို့ကြောင့်၎င်းသဗ္ဗတံအတုဘာဝေနဘဂတံလေးယပလတံလေးယောဆိုသောရှင်တော်ရိယနာကရှင်မြတ်တို့နှင့်တကွာတိလဟောသမာတိကိုပညာကိုလွတ်တပြည့်စုံကိုကြားတဲ့ကုဋေတံကရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တကူတည်စုံအတုဘုံတော်တို့ကြောင့်လည်းကောင်းတရားနေယောညမှာဝေကမဆိုင်ချင်းရှိတယ်ချင်းရှိတယ်ဒုက္ခကိုရှိတဲ့အကြံမှချမ်းသာခြင်းရှိကြကုန်သည်ဘဝတို့ကောင်းစွာမသိဖြစ်တော်မူကြပါစေတည်